င်္ဂလာပါရှင်2019ခုနှစ်နိုဝင်ဘာလ17ရက်တနင်္လာနေ့ပြည်ဝအမေရိကန်တန်ရဲ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုင်းလက်မီတာ190နဲ့အတူတခါ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။ကျွန်မခွန်ညိုပါရှင်။ခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်
။ကျွန်မကတော့ဆုမြတ်ပါပါရှင်။ဟောင်ကောင်မှာဒီနေ့ဆန္ဒပြပွဲတွေအတွင်းရဲရဲပြစ်ခတ်မှုကြောင့်ဆန္ဒပြသူတယောက်ဒဏ်ရာရသွားပါတယ်။ Ranger တွေကိုလူမျိုးတုံးတပ်ဖြတ်မှုနဲ့မြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံက ICJ နိုင်ငံကတရားရုံးမှာတရားစွဲလိုက်ပါတယ်။ခုလိုနောက်ဆွဲရသတင်းတွေကိုမခင်ဖြူထွေးနဲ့ညင်ညာပေးပါမယ်ရှင်
။အခုညပိုင်းသတင်းစာရီထဲမှာတော့ရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုဆွဲချက်နဲ့ကုလရဲ့အမြင့်ဆုံးတရားရုံးကိုဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုဒီကနေ့ပဲအမှုတင်သွင်းလိုက်ပါတယ်။ချင်းမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝေတင်ဟာ AA အဖွဲ့ရဲ့ရည်တည်ချက်တွေကိုစန့်ကျင်တဲ့အတွက်ဆိုပြီးတော့ဖမ်းတာဖြစ်တဲ့ကြောင်း AA ပြောခွင့်ရကပြောပါတယ်။မြေပုံမြို့နယ်ဒေသခံတွေကိုစစ်တပ်ကခေါ်ယူစစ်ဆေးနေတဲ့အတွက်တော့ဒေသခံတွေစိုးရိမ်ထိတ်လန့်နေကြပေမဲ့စစ်တပ်ပြောခွင့်ရသူကဒီအခြေအနေကိုအခုလိုပြောပါတယ်
။ကျွန်တော်တို့ကလိုအပ်တဲ့စစ်ဆေးမိန့်များမှုတော့စစ်ဆေးနေပြီမှာလောက်ပါမှာမလုပ်လို့ရှိရင်ကျွန်တော်တို့တက်တွေခဏခဏကြီးရွာထွက်နေမှာပဲမိုင်းဆွဲခံရတယ်ကျွန်တော်တို့ကလည်းရားတယ်
ဘုံမူကြီးဝင်းစော်ဦးရဲ့ဘူယိုကိုပြောကြားချက်နဲ့အတူနားဆင်ရမှာပါရှင်တခါရှမ်းပြည်နယ်ထဲမှာအစိုးရတပ်နဲ့တအောင်လက်နက်ကိုင်အဖွဲ့ TNL တို့အပြန်အလှန်ပစ်ခတ်မှုတွေအတွင်းမှာလူနေအိမ်တချို့ပျက်စီးသွားခဲ့ပါတယ်ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မခင်ဖြူထွေတို့ကပြောပြပေးပါမယ်ရှင
်ဟောင်ကောင်မှာဒီကနေ့ဆန္ဒပြပွဲတွေအတွင်းရဲရဲပစ်ခတ်မှုကြောင့်ဆန္ဒပြသူတယောက်ဒဏ်ရာရသွားပါတယ်လမ်းမတစ်ခုပေါ်မှာဆန္ဒပြသူတယောက်နဲ့ရဲထိတ်တိုက်တွေ့နေခြင်းအဲ့ဒီနားကိုကတ်လာတဲ့နောက်တယောက်ကိုရဲကအနီးကသနက်နဲ့ပြစ်လိုက်တဲ့ဗီဒီယိုတွေလည်း online ပေါ်မှာပြန့်နှံ့နေပါတယ်အဲ့ဒီပြစ်ခတ်မှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲမှာကာကွယ်ပြောကြားတာမှာတော့ရဲရာရှိကသူ့တပ်ကိုလူယူမှဆိုးရင်လို့ပြစ်ခတ်ခဲ့တာလို့ရဲတပ်ဖွဲ့ပြောခွင့်ရသူကပြောကြားခဲ့ပါတယ်ရှင်ဘတ်နေရာကိုသနက်ထိမှန်ခဲ့တဲ့အသက်22နှစ်အရွယ်ဆန္ဒပြသူဆေးရုံမှာခွဲစိတ်ကုသခံခဲ့ရပြီးဆိုးရိမ်ရတဲ့အခြေအနေမှာရှိနေသေးတယ်လို့ဆေးရုံကပြောပါတယ်ကီမာကြီးအစိုးရကိုထောက်ခံပုံရတဲ့လူတယောက်ကလည်းဒီကနေ့သူ့ကိုယ်သူမိရှုခဲ့လို့စိတ်ယုံတင်ခဲ့ရပါတယ်။ဆန္ဒပြသူတွေဟာမြင်ထားလန်းတွေကားလန်းတွေကိုပိတ်ဆို့တားဆီးခဲ့ကြပါတယ်။တက္ကသိုလ်ဝင်းတစ်ခုထဲမှာဆိုလဲဆန္ဒပြသူတွေကမိလောင်ဘုံတွေနဲ့ရဲတွေကိုပစ်ပေါက်ခဲ့ကြပါတယ်။တချို့နေရာတွေကဆန္ဒပြမှုတွေကိုရဲတွေကမျက်ရည်ယိုဘုံတွေမိသက်ပိုက်တွေတုံလူစုခွဲခဲ့ပါတယ်။ဟောင်ကောင်ကဒီကနေ့ဆန္ဒပြမှုတွေဟာငြိမ်းချမ်းရေးနဲ့တရားဥပဒေစိုးမိုးရေးကိုပြောင်ပြောင်တင်းတင်းချိုးဖောက်နေတယ်လို့ဟောင်ကောင်အစိုးရအကြီးအကဲကယ်ရီလမ်ကပြောကြားခဲ့ပါတယ်။ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြတာထက်အများကြီးလွန်ကျူးပြီးအကြမ်းဖက်လုပ်ရက်တွေလုပ်နေကြတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာသူကပြောကြားသွားပါတယ်။ဟောင်ကောင်မှာတရုတ်ပြည်မှကြီးအစိုးရရဲ့လွှမ်းမိုးထိန်းချုပ်မှုပိုများလာနေတယ်ဆိုပြီးဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြပွဲတွေဖြစ်နေတာ၅လကြာရှိနေပါပြီ
။ဩစတြေးလျနိုင်ငံ New South Wales နဲ့ Queensland ပြည်နယ်တွေမှာတော်မီတွေနေရာတော်များများမှာလောင်ကျွမ်းနေတာကြောင့်အန္တရာယ်ရှိတဲ့အဆင့်3ပေးချက်တွေကိုအစိုးရအရာရှိတွေကထုတ်ပြန်ထားပါတယ်။ New South Wales ပြည်နယ်ဝန်ကြီးချုပ်ကဒီကနေ့ပဲပြည်နယ်အတွင်းရေးပေါ်အခြေအနေကြေညာပါတယ်။ဒီလိုကြေညာလိုက်တာကြောင့်မိသက်ဝန်ထမ်းတွေအနေနဲ့အစိုးရပိုင်းပစ္စည်းတွေကိုကောက်ွယ်ပေးနိုင်တာ၊ဒေသခံတွေကိုနေရာကနေမဖြစ်မနေရွှေ့ပြောင်းခိုင်းတာ၊လမ်းမတွေကိုပိတ်ပြီးလျှက်စစ်မီနဲ့ရေဖြန့်ဝေမှုဖြတ်တောက်တာတွေကိုလှုပ်ဆောင်ခွင့်ရမှာဖြစ်တယ်လို့ဒီရေးပေါ်ကြေညာချက်ကတော့အနည်းဆုံးသတင်းတစ်ပတ်လောက်ထားရှိမှာဖြစ်ပါတယ်။New South Wales ပြည်နယ်အတွင်းတော်မီလောင်ကျွမ်းမှုပေါင်းက60ကျော်ရှိနေပြီးတော့ဒီထဲကတဝက်ကျော်လောက်ကိုမိမထိနိုင်သေးဘူးလို့မြို့ပြမိသက်ဌာနကပြောပါတယ်။ဒီထဲကတော်မီ10ခုကိုတော့စောင့်ကြည့်ပြီးလိုအပ်ရင်ချက်ချင်းတုံ့ပြန်မှုသတိပေးအဆင့်သတ်မှတ်ထားတယ်လို့မနေ့ကနဲ့ဒီနေ့ရာသီဥတုအခြေအနေအရပို့ပြီးတော့စိုးလာနိုင်ွယ်ရှိနေတာကြောင့်ပြည်နယ်မြောက်ပိုင်းမှာသတိပေးချက်အဆင့်တိုးသတ်မှတ်နိုင်တဲ့အကြောင်းလဲဒီမြို့ပြမိသက်ဌာနကော်မရှင်နာမင်းဖစ်ဆီမွန်စ်ကပြောပါတယ်။မနေ့ပြန်အင်္ဂါနေ့မှာရာသီဥတုပို့ပူပြီးလေပြင်းတိုက်ခတ်မယ်လို့ခန့်မှန်းထားတာကြောင့်တော်မီအချိန်ကြီးပို့ပြီးတော့ဆိုးလာနိုင်ပါတယ်။ New South Wales ပြည်နယ်မှာပြီးခဲ့တဲ့တောက်ကြနေ့ကစလို့တော်မီကြောင့်တည်ဆုံသူ၃ဦးရှိပြီးလူနေအင်ဂျီ150ကျော်မိလောင်ပျက်စီးခဲ့တဲ့အကြောင်းလဲတာဝန်ရှိသူတွေကအတည်ပြုပြောထားပါတယ်ရှင်
။ American သမ္မတအဖော်စုံစမ်းနေတဲ့အောက်လွှတ်တော်ကော်မတီတွေမှာအခုသတင်းပတ်ထဲတကပွင့်ကြားနာဘွဲတွေလှုပ်ဖို့ရှိနေချိန်မှာပဲဒီစုံစမ်းမှုတွေဟာရှက်စရာလက်မခံနိုင်စရာဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဒီမိုကရက်အမတ်တွေဟာ Republican အမတ်တွေဘက်ကမေးခွန်းထုတ်ချင်သူတွေကိုတော့ထောက်ခွင့်မပြုဘူးလို့လည်းသမ္မတကဆိုခဲ့ပါတယ်။စုံစမ်းမှုတွေကိုဦးဆောင်နေတဲ့အောက်လွှတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌ Adam Schiff ဟာခြားစားနေတဲ့နိုင်ငံရေးသမားဖြစ်တဲ့အိမ်ပြူတော်တာဝန်ရှိသူတွေကိုမေးခွန်းတွေလာရောက်ဖြေဆိုဖို့ပြောနေတဲ့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ဟာအပြစ်မရှိအပြစ်ရှာနေသူဖြစ်တယ်လို့လည်းသမ္မတကတိုက်ခိုက်ပြောကြားပါတယ်။ Schiff ဟာအိမ်ပြူတော်ရှေ့နေတဲ့သူတို့ဘက်ကတောင်းဆိုတဲ့တက်တွေ တယောက်ကိုမှလာရောက်ဖြေဆိုခွင့်မပေးဘူးလို့လည်းတွစ်တက်လူမှုကွန်ရက်ပေါ်မှာသမ္မတကရေးသားခဲ့ပါတယ်အောက်လွှတ်တော်မှာအတည်ပြုထားတဲ့သမ္မတကိုတရားစွဲတဲ့မတဲ့စုံစမ်းမှုစည်းမျဉ်းတွေထဲမှာတော့အောက်လွှတ်တော်တရားရေးကော်မတီကနေဘလို့အမှုမျိုးနဲ့တရားစွဲမလဲဆိုတာစဉ်းစားပြီးဆိုရင်တော့သမ္မတရဲ့ဥပဒေအကျိုးဆောင်တွေလွှတ်တော်မှာလာရောက်ကိုစားပြုနိုင်မှာဖြစ်ပါတယ်ဒါပေမဲ့ထောက်လှမ်းရေးကော်မတီမှာဗုဒ္ဓဟူးနေ့စတင်မဲ့ကြားနာပွဲမှာတော့ကိုစားပြုနိုင်မယ်လို့သတ်မှတ်ချက်မပါပါဘူးဗုဒ္ဓဟူးနေ့ကြရင်နိုင်ငံခြားရေးဌာနကဝါရင်တန်တမန်ဝီလီလီယမ်တေးလာနဲ့Josh Kano တကဖွင့်ကြားနာပွဲမှာလွှတ်တော်မတ်တွေရဲ့အမေကိုလာရောက်ဖြေကြားကြဖို့ရှိနေပါတယ်။သမ္မတ Trump ဟာသူ့ရဲ့နိုင်ငံရေးအကျိုးအမြတ်အတွက်ယူကရိန်းကိုပေးဖို့ရှိနေတဲ့စည်းရေးအထောက်ပံ့တွေကိုမပေးဘဲယူကရိန်းသမ္မတပေါ်ဖိအားပေးခဲ့သလားဆိုတာကိုစုံစမ်းမှာဖြစ်ပါတယ်
။ Bolivia နိုင်ငံမှာပြီးခဲ့တဲ့လရွေးကောက်ပွဲမဲမတမာမှုတွေကိုမကျေနပ်ကြလို့ကန့်ကွက်ကြတဲ့ဆန္ဒပြပွဲတွေသတင်းပတ်နဲ့ချီဖြစ်ပွားခဲ့ပြီးတဲ့နောက်သမ္မတ Evo Morales ကသူရရုကနေနှုတ်ထွက်မဲ့အကြောင်းတနင်္ဂနွေနေ့ကနိုင်ငံတော်ရုပ်သံမိန့်ခွန်းမှာကြေညာသွားပါတယ်။သမ္မတ Morales ပုခာတိကအနိုင်ရခဲ့တဲ့အောက်တိုဘာ20ရွေးကောက်ပွဲမဲစရင်တွေကိုအမေရိကနိုင်ငံများအဖွဲ့ OAS ကပြန်လည်စစ်ဆေးပြီးထုတ်ပြန်ခဲ့ပြီးတဲ့နောက်မှာရွေးကောက်ပွဲတစ်တွေကျင်းပဖို့လည်းသမ္မတကမနေ့အစောပိုင်းကသဘောတူခဲ့ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းနေရာတိုင်းနှီးပါလို့လို့မှမဲမတမာမှုတွေရှိခဲ့တာကို OAS စောင့်ကြည့်အဖွဲ့ကတွေ့ခဲ့တာပါ။ဒီအဖွဲ့ထုတ်ပြန်ချက်ထွက်လာခဲ့ပြီးတဲ့နိုင်ပိုင်းအတွင်းမှာပဲဘိုလီးဗီးယားနိုင်ငံစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးဝီလျံစ်ကာလီမန်ကရွေးကောက်ပွဲတစ်တွေကျင်းပရုံနဲ့မလုံလောက်တဲ့အကြောင်းနိုင်ငံအတွင်းပြဿနာကိုလေ့လာဆန်းစစ်ပြီးတဲ့နောက်မှာဘိုလီးဗီးယားပြည်သူတွေကောင်းချုပ်အတွက်နိုင်ငံအတွင်းငြိမ်းချမ်းမှုနဲ့တည်ငြိမ်မှုပြန်လည်တည်ဆောက်နိုင်ဖို့သမ္မတအနေနဲ့ယာရုကနေနှုတ်ထွက်ပေးရလိမ့်မယ်လို့ပြောဆိုခဲ့ပါတယ်။အခုလိုစစ်တပ်အကြီးအကဲရဲ့ပြောဆိုချက်နဲ့ OAS အဖွဲ့ရဲ့ထုတ်ပြန်ချက်တွေကြောင့်ရွေးကောက်ပွဲဆိုင်ရာအမြင့်ဆုံးတရားရုံးရဲ့အကြီးအကဲနဲ့အတူအကြီးအကဲအစိုးရဝန်ကြီးတချို့လည်းယာရုကနှုတ်ထွက်သွားပါတယ်။ဘိုလီးဗီးယားနိုင်ငံမှာရွေးကောက်ပွဲတွေပြန်ကျင်းပမယ့်ဆုံးဖြတ်ချက်ကိုတော့အမေရိကန်အစိုးရကကြိုဆိုပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ဒီနေ့လာနေညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုလူမျိုးရုံးတပ်ဖြတ်မှုနဲ့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကို ICJ နိုင်ငံတကာတရားရုံးမှာတရားစွဲလိုက်ပါတယ်။ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်မတော်တော်အောင်ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်လုပ်ခဲ့တာဟာနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုဒါစီရဲ့သဘောတူညီချက်ကိုချိုးဖောက်တာလို့ဆိုပြီးအနောက်အာဖရိကကမွတ်စလင်အများစုနေထိုင်တဲ့ဂမ်ဘီယာနိုင်ငံကနေအဖွဲ့ဝင်58နိုင်ငံပါတဲ့အစ္စလာမစ်နိုင်ငံများကောင်စီ OIC ကိုစားမြန်မာနိုင်ငံကိုတရားစွဲတာဖြစ်ပါတယ်။စာမျက်နှာ46မျက်နှာပါတဲ့တရားရုံးလျှောက်ထားချက်တွေမှာရခိုင်ပြည်နယ်ထဲမှာအစုလိုက်အပြုံလိုက်တပ်ဖြတ်မှုမတိုင်းကျင့်မှုနဲ့လူမှုအသိုင်းအဝိုင်းတွေကိုဖျက်ဆီးမှုတွေနဲ့ဆွဆွဲထားပါတယ်။ ICJ ရဲ့သတ်မှတ်ချက်တွေအရအဖွဲ့ဝင်နိုင်ငံတခုကနေတခြားနိုင်ငံတခုဟာနိုင်ငံကဥပဒေတွေကိုချိုးဖောက်တယ်လို့ဆိုပြီးတရားစွဲနိုင်ပါတယ်အခုအမှုမှာတော့လူမျိုးလုံးတပ်ဖြတ်မှုကာကွယ်တားဆီးရေးနဲ့အပြစ်ပေးရေးဆိုင်ရာ1948ခုနှစ်ပြည်ညင်းနဲ့တရားစွဲတာဖြစ်ပါတယ်အခု ICJ နိုင်ငံကတရားရုံးမှာဂမ်ဘီယာနိုင်ငံကတရားစွဲဆိုတဲ့ကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကတစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူးနိုင်ငံကရာဇဝတ်တရားရုံး ICC ကလည်းကုလသမဂ္ဂအထွေထွေညီလာခံမှာမကြခင်ကတင်ပြသွားတဲ့အထက်မှာရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ဘက်အတင်းချက်တွန်းပို့ခဲ့တယ်ဆိုတဲ့ဆွဆွဲချက်ကို ICC ကလက်ခံစီးစစ်နေပြီလို့ဖော်ပြထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့မြန်မာအရေးကို ICC ဘက်ကကင်တွယ်လှုပ်ဆောင်တာတွေကိုပယ်ချပါတယ်။မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်မဟုတ်တာကြောင့်စီရင်ပိုင်ခွင့်မရှိသလို ICC ရှင်းတွေဘက်ကဆွဆွဲထားတဲ့ရိုဟင်ဂျာတွေကိုအတရားဓမ္မမောင်းထုတ်တယ်ဆိုတဲ့ဆွဆွဲချက်ကလည်းအခြေအနေမြင့်မရှိဘူးလို့ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးက VOA မြန်မာပိုင်းကိုပြောကြားခဲ့ပါတယ်။
အိန္ဒိယနိုင်ငံမြို့တော်ညူးဒေလီမှာမီးခိုးမှုတွေပိမ့်ပိတ်ပြီးလေထုညဉ့်ညံ့မှုအခြေအနေဒီကနေ့ပြန်ဆိုးလာပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်တုန်းကလေထုအခြေအနေအနည်းငယ်ပြန်ကောင်းလာပြီးတော့ရာသီဥတုတတရရဖြစ်ခဲ့ပြီးတဲ့နောက်မှာဒီနေ့တခါမီးခိုးမှုတွေပြန်ဆိုးလာတာပါ။ညူးဒေလီအမေရိကန်တန်ယုံရဲ့ဒီကနေ့တိုင်းတာချက်အရလေထုအရေအသွေးအညွှန်းကိန်းဟာ499မှာရှိပါတယ်။လေထုအရေအသွေးအညွှန်းကိန်း301နဲ့900ကြားကိုလူကျန်းမာရေးကိုထိခိုက်နိုင်တဲ့အန္တရာယ်ရှိတဲ့အဆင့်အဖြစ်နဲ့သတ်မှတ်ထားတာပါ။လေထုအရေးသွေးအညွှန်းကိန်း90အောက်ကိုတော့ကောင်းမွန်တဲ့အဆင့်ဖြစ်သတ်မှတ်ပြီးတရားအောက်ဆိုရင်တော့လက်ခံလို့ရသေးတဲ့ကောင်းမွန်စေအဆင့်ကိုသတ်မှတ်ထားပါဗျ။ဒ ီလေးလူညဉ့်ညမ်းမှုအခြေအနေတွေကိုစောင့်ကြည့်တဲ့ Greenpeace နဲ့ Air Virtual အဖွဲ့တွေရဲ့အဆိုအရကတော့ New Delhi မြို့ဟာကမ္ဘာပေါ်မှာလေးလူညဉ့်ညမ်းမှုအဆိုးဝါးဆုံးမြို့ကြီးဖြစ်ပြီးနှစ်စဉ်အခုလိုအခြေမျိုးကိုရောက်တိုင်းမှာလေးလူညဉ့်ညမ်းမှုတန်ဆူဆူဝါးဝါးခံရလေးရှိတယ်လို့ဆိုပါတယ်။စောင့်ရသည်ကိုဝင်လာတာနဲ့အမျှတောင်သူတွေရဲ့လေယာခုတ်ထွင်ရှင်းလင်းမှုရှို့တာတွေကြောင့်လေလူအရေးအသွေးတိတိသားသားပိုးပြီးတော့ဆိုးလာတာပါ။လူတွေကိုဆိုးဝါးဒုက္ခခံစားရစေတဲ့တောင်ယာမိရှုမှုတွေကိုရပ်တန့်ရလိမ့်မယ်လို့ New Delhi ဝန်ကြီးချုပ်ကပြောပါတယ်။လူရေသန်း20ကျော်ရှိတဲ့ New Delhi မြို့ကြီးမှာကိုပိုင်ကားအသုံးပြုမှုတွေကိုဒီလ15ရက်နေ့အထိမြို့တော်အစိုးရကကန့်သတ်ထားပြီးကားလိုင်စင်နံပါတ်စုံမကဏ္ဍအပေါ်မှာမူတည်ပြီးတော့တရက်စီအလှည့်ကျမောင်းနှင်ဖို့ညွှန်ကြားထားပါတယ်ရှင်
။ကမ္ဘောဒီးယားတိုက်ခိုက်နိုင်ငံရေးခေါင်းဆောင်ကမ်ဆုံခါအပေါ်နေအကျဲချုပ်ချထားတာကိုအာဏာပိုင်တွေဖယ်ရှားပေးလိုက်ပြီးတဲ့နောက်ဖနမ်ပင်မြို့တော်ကသူ့ရဲ့နေအိမ်မှာကမ္ဘောဒီးယားဆိုင်ရာအမေရိကန်နဲ့ပြင်သစ်တပ်အမတ်ကြီးတွေတွားရောက်တွေ့ဆုံခဲ့ကြပါတယ်။အခုလိုအတိုက်ခံခေါင်းဆောင်ကမ်ဆုံခါကိုပြန်လွှတ်ပေးတဲ့အပေါ်အမေရိကန်တပ်အမတ်ကြီး W. Patrick Murphy ကကြိုဆိုပြီးဖမ်းဆီးထောင်ချထားတဲ့တခြားအတိုက်ခံဒါဇင်နဲ့ချီကိုလည်းပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပါတယ်။ပြင်သစ်တပ်အမတ်ကြီး Ivan Nguyen လည်းအစောပိုင်းကလာရောက်တွေ့ဆုံခဲ့တာမှာကျမ်းမာရေးနဲ့ကိုယ်ရေးကိုယ်တာကိစ္စတွေအပြင်ကမ္ဘောဒီးယားနိုင်ငံမှာဒီမိုကရေစီပေါ်ဆောင်ရေးကိစ္စတွေဆွေးနွေးခဲ့ကြတယ်လို့ကမ်ဆုံခါရဲ့ပြောခွင့်ရသူကသတင်းတောက်တွေကိုပြောကြပါတယ်။2019ခုနှစ်ထွေထွေရွေးကောက်ပွဲမတိုင်ခင်တုန်းကကမ်ဆုံခါရဲ့ကမ္ဘောဒီးယားနိုင်ငံကဲတင်ရေး CNRP ပါတီကိုတရားရုံးချုပ်ကဖျက်သိမ်းခဲ့ပြီးအသက်66နှစ်အရွယ်ခေါင်းဆောင်ကမ်ဆုံခါကိုလည်းနိုင်ငံတော်တိုက်စာဖောက်မှုနဲ့ဖမ်းဆီးခဲ့တာဖြစ်ပါတယ်။မတရားသိမ်းကြေညာထားတဲ့ CNRP ပါတီကိုထောက်ခံသူနဲ့တခြားအတိုက်ခံ50လောက်ကိုအာဏာသိမ်းဖို့ကြိုးစားတယ်လို့ဆိုပြီးဟောင်ဆိုင်အစိုးရကဒီနေ့ထဲမှာဖမ်းဆီးခဲ့တာပါဝန်ကြီးချုပ်ဟောင်ဆိုင်ကအတက်ခံတွေပေါ်ဖိနှိပ်နေတာကြောင့် EU ဥရောပသမဂ္ဂကကမ္ဘောဒီးယားပေါ်ပေးထားတဲ့ကုန်သွယ်ရေးအထူးအခွင့်အရေးကိုရပ်ဆိုင်းဖို့စဉ်းစားနေတယ်လို့ပြောကြားခဲ့ပြီးတဲ့နောက်အခုလိုကမ်ဆုံခါကိုနေအကျယ်ချုပ်ကနေပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်
မလေးရှားနိုင်ငံရဲ့လေကြောင်းပြန်တမ်းမှုလုံခြုံရေးအဆင့်ကိုအမေရိကန်ပြည်ထောင်စုလေကြောင်းထိန်းသိမ်းရေးဌာန FAA ကအဆင့်လျှော့ချလိုက်ပါတယ်။အမည်မဖော်တဲ့သတင်းစနစ်လေးခုကရိုက်တာသတင်းဌာနကိုပြောကြားချက်အရမလေးရှားနိုင်ငံရဲ့လေကြောင်းလုံခြုံမှုကိုအဆင့်နှစ်ကိုလျှော့ချလိုက်တာကြောင့်ဒီမလေးရှားနိုင်ငံကလေကြောင်းလိုင်းတွေအနေနဲ့အမေရိကန်ပြည်ထောင်စုကိုနောက်ထပ်လေရင်ခီးစဉ်အသစ်တွေတိုးချဲ့ပြန်တမ်းတာမျိုးကန့်သတ်လိုက်ပါတယ်။ဒီသတင်းနဲ့ပတ်သက်လို့မလေးရှားလေကြောင်းထိန်းသိမ်းရေးတာဝန်ရှိသူတွေရောအမေရိကန်လေကြောင်းထိန်းသိမ်းရေးဌာနကပါတစုံတရာပြောကြားတာတော့မရှိသေးပါဘူး။လေကြောင်းပြန်တမ်းမှုဆိုင်ရာလုံခြုံမှုအဆင့်လျှော့ချခံရတဲ့အတွက်မလေးရှားကလေကြောင်းလိုင်းတွေအနေနဲ့အမေရိကန်ကိုခီးစဉ်အသစ်တွေပြန်တမ်းနိုင်မှာမဟုတ်တဲ့အပြင်ဒီလက်ရှိအမေရိကန်ပြည်ထောင်စုကိုပြန်တမ်းနေတဲ့မလေးရှားလေကြောင်းလိုင်းတွေရဲ့ဝန်ဆောင်မှုတွေအပေါ်မှာလည်းကန့်သတ်မှုတွေရှိမှာပါ။ဒါတင်မကအမေရိကန်လေစိတ်တွေပါမလေးရှားလေကြောင်းလိုင်းတွေကလေယာဉ်တွေပို့ပြီးတော့စစ်ဆေးခံရမှာပါ။နိုင်ငံတစ်ခုရဲ့လေကြောင်းထိန်းသိမ်းရေးဆိုင်ရာအာဏာပိုင်တွေရဲ့ဆောင်ရွက်မှုအပေါ်အခြေခံပြီး FAA ကလေကြောင်းလုံခြုံရေးကိုအဆင့်သတ်မှတ်တာဖြစ်ပါတယ်ရှင
်။တနင်္လာနေ့ညပိုင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မခင်ဖြူထွေးတို့ပြောပြပေးသွားကြတာပါရှင်။အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်အတွင်းကစစ်ရေးပြည်ပခါတွေနဲ့သက်ဆိုင်တဲ့အကြောင်းအရာတွေစက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေပေါ်မှာမြန်မာနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုကျူးလွန်တဲ့ဆိုတဲ့ဆွဲဆိုချက်နဲ့ကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံးကိုဂမ်ဘီယာနိုင်ငံကဒီကနေ့ပဲအမှုတင်သွင်းလိုက်ပါတယ်။နိုင်ငံချင်းဖြစ်တဲ့အငင်းပွားမှုတွေကိုကင်တွယ်အဆုံးဖြတ်ပေးတဲ့ ICJ နိုင်ငံတကာခုံရုံးစီကိုအခုလိုအမှုတင်သွင်းရတာဟာထိတ်လန့်ကြောက်မဲ့ဖွယ်လောက်ရတွေကိုကမ္ဘာကြီးကလက်ပိုက်ကြည့်မနေဘူးဆိုတာပြသကြင်တာဖြစ်တယ်လို့ဂမ်ဘီယာတရားရေးဝန်ကြီးကပြောပါတယ်။ကိုသားညုံကဆက်ပြီးတော့ပြောပြမှာပါရှင်။
မြန်မာနိုင်ငံအနေနဲ့ရခိုင်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေကိုနှိမ့်ဆက်ညှဉ်းပန်းပြီးတော့လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုချုပ်ဖောက်တယ်ဆိုတဲ့ဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကဒီ ICJ နိုင်ငံတကာတရားရုံးမှာနိုဝင်ဘာလ17ရက်နေ့ကအမှုတင်လိုက်တာဖြစ်ပါတယ်။လူမျိုးတုံးတပ်ဖြတ်မှုကိုစန့်ကျင်ုံသာမကမဖြစ်အောင်ကာကွယ်တာဖြစ်လာလို့ရှိရင်လည်းအရေးယူအပြစ်ပေးတာလိုရမယ်ဆိုတဲ့1948ခုနှစ်လူမျိုးတုံးတပ်ဖြတ်မှုစန့်ကျင်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုမြန်မာနိုင်ငံရောဂမ်ဘီယာနိုင်ငံကပါလက်မှတ်ထိုးထားတာဖြစ်ပြီးတော့ဒီသဘောတူညီချက်ကိုမြန်မာနိုင်ငံဘက်ကချိုးဖောက်တယ်ဆိုပြီးတော့ဂမ်ဘီယာဘက်ကဆွဲချက်တင်လိုက်တာပါထိတ်လန့်တုံ့လုံစရာစူးစူးဝါးဝါလုံရကျူးလွန်တာတွေကိုကဘာကနေပြီးတော့လက်ပိုက်ကြည့်မနေတော့ဘူးဆိုတာမြန်မာနဲ့ကျန်နိုင်ငံတကာအတိုင်းအဝိုင်းကိုပါသိစေလိုတယ်လို့ဂမ်ဘီယာနိုင်ငံရဲ့တရားရေးဝန်ကြီးလည်းဖြစ်ရှင်းနေချုပ်လည်းဖြစ်တဲ့အဘူဘကာမာရီယာတမ်ဘဒူကပြောပါတယ
် We have filed the case this morning and what we are seeking to do by this filing is to get Myanmar
ဒီနေ့မှာလည်းအမှုစင်လိုက်ပါပြီ။ဒွေးညာတွေပေါ်လို့ရတဲ့ပတ်သက်လို့မြန်မာအနေနဲ့တာဝန်ယူတာဝန်ခံနိုင်ဖို့နဲ့ ICJ နိုင်ငံကတရားရုံးအနေနဲ့လည်းဒွေးညာတွေရဲ့အရေးကိစ္စမှာတရားသဖြင့်ဆောင်ရွက်နိုင်ဖို့ကျွန်တော်တို့ကြိုးစားတာပါ။ OIC Islamic နိုင်ငံများကောင်စီကိုကိုးစားပြုပြီးဆောင်ရွက်တာဖြစ်ပါတယ်။ ကျွန်တော်တို့ပဝန်းကျင်မှာဖြစ်လာတဲ့ထိတ်လန့်စရာအဖြစ်ဆိုးတွေကိုကဘာကြီးအနေနဲ့လက်ပိုက်ကြည့်မနေဘူးဆိုတာကိုမြန်မာနဲ့တခြားနိုင်ငံတကာကိုသိစေချင်ပါတယ
်။လူမျိုးတုံးတက်ဖြတ်မှုလို့ရတွေမျက်စိရှိတက်တဲ့ဖြစ်နေတာတွေကိုဘာမှမလုံနိုင်ဖြစ်နေတာဟာဒီနေ့ကမ္ဘာမျိုးဆက်အတွက်ရှေ့ရစရာအခြေအနေဖြစ်တယ်လို့လည်းဂမ်ဘီယာတရားရေးဝန်ကြီးကပြောပါတယ်။လူမျိုးတုံးတက်ဖြတ်မှုတွေကိုစန့်ကျင်တဲ့နိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်ပြီးတော့ရိုဟင်ဂျာတွေအပေါ်မှာကျူးလွန်မှုရှိမရှိဆိုတာကမ္ဘာအမြင့်ဆုံးတရားရုံးကနေပြီးတော့ကြားနာဆုံးဖြတ်မှာဖြစ်လို့ဒါဟာရိုဟင်ဂျာတွေပေါ်ကျူးလွန်နေတာတွေကိုရပ်တန့်စေဖို့အထောက်ပံ့ဖြစ်စီတယ်လို့ Human Rights Watch အဖွဲ့ကလည်းကြေညာချက်ထုတ်ပြီးတော့ကြေညာပါတယ်ရခိုင်မြောက်ပိုင်းမှာ2018ခုနှစ်ကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုစစ်ဆင်ရေးတွေအတွင်းရိုဟင်ဂျာ3,000ကျော်အင်ဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတာပါဒီဖြစ်စဉ်အတွင်းမှာဒီလူမျိုးတုံးတပ်ဖြတ်မှုဂျီနိုဆိုက်လုပ်ရပ်တွေမြန်မာလူမျိုးရေးတပ်တွေဘက်ကကျူးလွန်မှုရှိတယ်လို့နိုင်ငံတကာကနေပြီးတော့ဆွတ်ဆွဲနေရတယ်ရိုဟင်ဂျာမွတ်စလင်တွေအပေါ်မှာမြန်မာလူမျိုးရေးတပ်တွေရဲ့ကင်တွယ်ပုံတွေနဲ့ပတ်သက်ပြီးတော့အင်ဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဆွတ်ဆွတ်ချက်တွေကြောင့် ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာလည်းအမှုစတင်လက်ခံစီစစ်နေပြီလို့သိရပါတယ်Rome Statutes လို့ခေါ်တဲ့နိုင်ငံတကာသဘောတူညီချက်ကိုမြန်မာနိုင်ငံဘက်ကလက်မှတ်မထိုးတာကြောင့် ICC ကမြန်မာနိုင်ငံအရေးမှာစီရင်ခွင့်မရှိဘူးဆိုပြီးတော့မြန်မာဘက်ကငြင်းဆန်ထားပါတယ်။ Ranger ဆိုတဲ့အသုံးနှုန်းကိုလည်းမြန်မာနိုင်ငံဘက်ကလက်မခံတယ်လို့ ICC ရှစ်နေတွေဆွဆွဲချက်တွေဟာလည်းအခြေမြင့်မရှိဘူးဆိုပြီးတော့တုံ့ပြန်ထားပါတယ်။ဒါပေမဲ့လို့အခုဒီနိုင်ငံချင်းဖြစ်တဲ့ငြင်းပွားမှုတွေကိုကန့်တွဲဖြေရှင်းတဲ့ ICC မှာအခုလိုမျိုးအမှုတင်ခံရတဲ့အပေါ်မှာတော့တုံ့ပြန်ချက်ကထွက်မလာသေးပါဘူး။ဂမ်ဘီယာကနေပြီးတင်တဲ့အခုအမှုတွဲထဲမှာတော့ရွန်ဂျာရီပေါ်ကျူးလွန်တဲ့လူမျိုးတုံးတပ်ဖြတ်မှုတွေကိုမြန်မာနိုင်ငံဘက်ကချက်ချင်းရပ်တန့်စေဖို့ယာယီရေးယူမှုတစ်ခုခုလုပ်ဖို့ကိုလည်းဂမ်ဘီယာကနေပြီးတော့ ICJ တရားဥပဒေကိုတောင်းဆိုထားပါတယ်။ဒီရေးယူမှုအတွက်ကြားလာစစ်ဆေးမှုတွေကိုလာမယ့်လမှာစတင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းဂမ်ဘီယာနိုင်ငံရဲ့ရှင်းလင်းအဖွဲ့ကပြောဆိုပါတယ်ခင်ဗျာ။
ကိုတာညိုပြောပြသွားတာပါရှင်။တစက်တည်းရခိုင်ပြည်နယ်ထဲမှာစစ်ရေးအရာစုံစမ်းစစ်ဆေးမှုတွေရှိနေတဲ့အကြောင်းကိုလည်းပြောပြချင်ပါတယ်။ရခိုင်ပြည်နယ်မြေပုံမြို့နယ်တဲကရွာသားယာကျေးရွာမှာဒေသခံတွေကိုမြန်မာအစိုးရစစ်တပ်ကခေါ်ယူစစ်ဆေးနေတာတွေကြောင့်ဒေသခံတွေကြားမှာစိုးရိမ်ထိတ်လန့်နေကြပါတယ်စစ်တပ်ဘက်ကတော့ဒါဟာစစ်စင်ရေးအခြေအနေမှာဆောင်ရွက်တာဖြစ်ပြီးခေါ်ယူစစ်ဆေးပြီးတဲ့သူတွေကိုပြန်လွှတ်ပေးလိုက်တယ်လို့ဆိုပါတယ်ဒီကြောင့်အပြည့်စုံကိုတော့ VOA သတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
ရခိုင်ပြည်နယ်မြေပုံမြို့နယ်မှာရှိတဲ့ရွာသားယာဒေသခံ9ဦးကိုမနေ့ကမနက်ပိုင်းမှာတပ်မတော်ကခေါ်ယူစစ်ဆေးတာတွေလုပ်ခဲ့ပြီးဒီကနေ့မှ3ဦးကိုပြန်လွှတ်ပေးခဲ့ပါတယ်။အဲဒီနောက်မှာပဲနောက်ထပ်3ဦးကိုထပ်မံခေါ်ယူသွားတာကြောင့်ဒေသခံတွေအနေနဲ့စိုးရိမ်ကြောက်လန့်နေတာပါ။စစ်သားရဲ200နီးပါးလောက်ရွာတွေကိုရောက်နေပြီးဒေသခံတွေကိုခေါ်ယူစစ်ဆေးတာတွေလုပ်နေတယ်လို့ရွာသားယာရွာခံ2ဦးကပြောပါတယ်။
မနေ့ကမနေ့ကတည်းကသူတို့ဝင်ပြီးတော့ရွာသားတွေဘယ်သူမှမဝင်ရမထွက်ရပိတ်လိုက်တာအခုချိန်ကြီးပေါ့အခုချိန်ကြီးဘယ်မှမတော်ဘူးကျွန်တော်ရွာကအိမ်ခြေလဲ390လောက်ရှိတယ်ရွာသားအများအပြားကတနေ့လုံးမှတနေ့စားတဲ့လူတွေဖြစ်တဲ့အတွက်အခုလိုပဲစစ်ကမဝင်ရမထွက်ရလှုပ်ရှားတယ်ဆိုလို့ရှိရင်ကျွန်တော်ရွာသားတွေရဲ့စောက်ဝတ်နေရေးတွေနောက်ပိုင်းဆိုလို့ရှိရင်တော်တော်ကြီးအခက်အခဲဖြစ်လာနိုင်တာပေါ့
စစ်တပ်ကတော့ရထားတဲ့သတင်းတွေကြောင့်ရွာထဲမှာလိုအပ်တဲ့စစ်ဆေးမှုတွေလုပ်နေပြီးဒေသခံတွေကိုဖမ်းဆီးခေါ်ဆောင်သွားတာမဟုတ်ဘဲကျေးရွာအုပ်ချုပ်ရေးမှုယုံမှာပဲခေါ်ယူစစ်ဆေးမှုတွေလုပ်နေရလို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစော်ဦးကပြောပါတယ်
ကျွန်တော်တို့ကလိုအပ်တဲ့စစ်ဆေးမိန့်မြန်းမှုတော့စစ်ဆေးရေးနေပြီမှာလောက်ရမှာမလုံလို့ကတော့ကျွန်တော်တို့ကမရဘူးမလုံလို့ရှိရင်ကျွန်တော်တို့တက်တွေခဏခဏကြီးရွာထွက်နေမှာပဲမိုင်းဆွဲခံရတယ်ကျွန်တော်တို့ကလည်းကျွန်တော်တို့ရတဲ့သတင်းတွေရှိတာကိုဒီပေါ်မှာမှန်မှန်တော့ကျွန်တော်တို့ကရွာတွေထဲမှာတော့ဝင်ပြီးတော့မှလိုအပ်တဲ့စစ်ဆေးမှုလုပ်ရမယ်လေသူတို့ဒီဘာမှပါဝင်ပတ်သက်မှုမရှိဘူးကလီးယားဖြစ်တယ်ဆိုရင်ကျွန်တော်တို့ကပြန်လွတ်ပေးလိုက်မှာပဲအခုကလည်းကျွန်တော်တို့ကဖမ်းသွားလာလည်းမဟုတ်ဘူးအဲ့ရွာထဲမှာပဲကျွန်တော်တို့ကဆက်နေတာဒီရွာရက်ွက်အုပ်ချုပ်ရေးမှုရုံးရှိတယ်ရက်ွက်အုပ်ချုပ်ရေးမှုရုံးမှာခေါ်ဆက်နေတာပဲ
စစ်တပ်ကအဲ့ဒီလိုဒေသခံတွေကိုခေါ်ယူစစ်ဆေးနေတာမျိုးတွေလုပ်နေတာကြောင့်ဒေသခံတွေမှာကြောက်လန့်နေပြီးအခုလိုအခြေအနေတွေအပေါ်သူတို့အနေနဲ့လဲစိုးရိမ်ကြောင်းမြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ
်ဒီနေရာမှာကရွာကြီးဆိုလို့အဲ့ဒီရွာပဲရှိတယ်သူတို့ကလှုပ်ရှားတာတွေကဟိုမှာတောင်ပေါ်မှာလှုပ်ရှားရတယ်သူတို့ကိုယ့်ဖက်နဲ့လဲတွေးကောင်းတွေးမှာပေါ့ကြောက်ပြီးတော့ကုညင်းဓာတ်လည်းရှိမှာပေါ့အဲ့ဒါမျိုးတွေကိုသူတို့ဘက်ကသတင်းဖော်ထုတ်တာထင်ပါတယ်ဆိုတော့ဒီနေရာမှာတော့သူတို့စစ်သားလာရင်လည်းကုညင်းပေးရတာပဲဘာအေးလိုင်းနဲ့ကိုကြီးပြရတာပဲအဲ့သဘောရှိရဲ့အဲ့လိုမျိုးဖြစ်နေတဲ့အခြေအနေမျိုးမှာအဲ့ဒီလိုဆက်တွေ့တဲ့ထောက်ပံ့နေဆိုပြီးတော့အဲ့လိုပေါ်ထုတ်နေမယ်စစ်စစ်နေမယ်အဲ့လိုလုပ်နေရင်တော့ရွာသားတွေကလည်းအဲ့ရွာဟာပို့ပြီးတော့ပြတ်သွားဖို့ပဲရှိတော့တယ်အဲ့ဒါကျွန်တော်တို့ကလည်းစိုးရိမ်ပါတယ
်ရွာသားယာကြီးရွာမှာတော့ဒီကနေ့ညနေအထိစစ်တပ်ကမတင်ငါလို့ခေါ်ယူစစ်ဆေးခံရတဲ့ဒေသခံ9ဦးထိရှိနေပြီးသူတို့ကိုပြန်လွှတ်ပေးသေးတာကြောင့်မိသားစုဝင်တွေကစိုးရိမ်နေကြပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်မတော်နဲ့အေအေတို့ကြားဆယ်လားကျော်ကြာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းသေဆုံးသူဦးရေ90နီးပါးနဲ့ထိခိုက်ဒဏ်ရာရရှိသူ120ကျော်ထိရှိလာပြီးအေအေနဲ့ဆက်ဆက်ပြီးဖမ်းဆီးခံထားရသူလည်း200ကျော်ထိရှိနေပြီလို့ရခိုင်အရေးဘက်အဖွဲ့တွေကပြောပါတယ် ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုအခြေအနေတွေကြောင့်မြန်မာစစ်တပ်ကရော AA အဖွဲ့ကပါအရက်သားပြည်သူတွေနဲ့တစ်ဖက်အဖွဲ့နဲ့ဆက်ဆက်သူတွေလို့ယူဆပြီးဖမ်းဆီးနေတာတွေဟာတစ်နေ့ထက်တစ်နေ့ပိုများလာပါတယ်
မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှာရုံမြင့်တန်ကြားလိုက်မှာကြည့်ရှုနိုင်ပါသေး။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။ဒီနေ့လာနေမှာဘုဒ္ဓတပညာပေးနဲ့ရတာဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသေး။ဒီအစီအစဉ်တွေကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသေး။VOA အစီအစဉ်နဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။ VOA ရဲ့တနင်္လာနေ့ညဘက်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုရခိုင်လက်နက်ကိုင်အဖွဲ့ AA ကဖန်ထားတဲ့ချင်းမျိုးသားလွှတ်တော်ကိုယ်စားလှယ်လွတ်မြောက်ရေးတာဆုံမှုတွေဘက်ကိုအလှည့်ပေးပါမယ်။ NLD ပါတီကိုစားပြုပလက်ဝမဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝေတင်ကိုလူမျိုးရေးဘာသာရေးနဲ့နိုင်ငံရေးပါတီဝင်တစ်ခုခုကြောင့်မဟုတ်ဘဲ AA ရခိုင်လက်နက်ကိုင်အဖွဲ့ရဲ့ရည်တည်ချက်တွေကိုစန့်ကျင်တဲ့အတွက်ဖန်ဆီးထိမ့်သိမ်းထားတာဖြစ်ကြောင်း AA ပြောခွင့်ရကပြောပါတယ်။ဥဝေတင်ထံကနေခိုင်လုံတဲ့တက်တဲ့အထောက်အထားတွေရထားတယ်လို့လည်းဆိုပါတယ်။ဥဝေတင်နဲ့ဖန်ဆီးထားခံရသူတွေပြန်လွှတ်ရေးအတွက်တပ်မတော်ကနေမြေရှင်းလင်းတဲ့တစ်ချိန်တည်းမှာပဲသူတို့ကိုပြန်လွှတ်ပေးဖို့အတွက်ချင်းအဖွဲ့အစည်းပေါင်း53ဘွဲကလည်းတောင်းဆိုလိုက်ပါတယ်။ဒီအကြောင်းပြည်စုံကိုတော့ဝီဝီမြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကပြောပြပေးပါမယ်ရှင်
။အဲရခိုင်လက်နက်ကင်အဖွဲ့ကအမျိုးသားလက်တော်မှဥဝေတင်းကိုဖန်ဆီးခေါ်ဆောင်တော့တာအခုဆိုရင်သတင်းတစ်ပတ်ကြော်တော့ခဲ့ပါပြီ။သူကိုပြန်လွှတ်ပေးရတဲ့အတွက်သူရဲ့မိခင်ပါတီ NLD ကနိုဝင်ဘာလ9ရက်နေ့ရက်စွဲနဲ့ညညာရှက်ထုတ်ပြန်ခဲ့တယ်လို့ရှင်းနိုင်ငံရဲ့ပါတီတွေအရဖွဲအဖွဲ့အစည်းတွေသူရဲ့မိသားစုဝင်တွေနဲ့လွှတ်တော်အမတ်တွေကလည်းတောင်းဆိုနေကြတာပါသူကိုဖမ်းဆီးထားတာဟာလူမျိုးရေးဘာသာရေးကြောင့်မဟုတ်ပဲသူကိုစားပြုတဲ့ပလတ်ဝမ်းမစ်ဆိုင်တဲ့နယ်မှာရှိတယ်တိုင်းရင်းသားတွေရှင်းချင်းကြားတွေးကြွေးအောင်လှုပ်ဆောင်တာပါဝင်သူလုပ်ခဲ့တဲ့လုပ်ရက်တွေကြောင့်ဖမ်းဆီးရခြင်းဖြစ်တယ်လို့အဲရခိုင်လက်နက်ကင်အဖွဲ့ရဲ့ပြောခွင့်ရခိုင်တုခါကဗီရော်ရယ်ကိုပြောပါတယ်
ဥပဒေတင်းကိုကျွန်တော်တို့ဖန်စီတင်းတင်းတာရှင်းလူမျိုးမို့လို့ NLD အမတ်မို့လို့အဲ့လိုတင်းတင်းတာမဟုတ်ဘူး။ तू ဘာလောက်ခေးတလဲဆိုတဲ့ဥစ္စာနဲ့ဆိုင်တယ်။နော် तू လောက်ခေးတဲ့လောက်ရတွေအတွက် तू ကိုကျွန်တော်တို့ကနေပြီးတော့ဒီလူတကယ်ကျူးလွန်ကျူးလွန်ဆိုတဲ့ဥစ္စာရရှိထားတဲ့ potential တွေနဲ့နေပြီးတော့တိုက်ဆိုင်ပြီးတော့ကျွန်တော်တို့ဒါဟိုစစ်ဆေးနေတာဖြစ်တယ်။ဒီလိုပြောတဲ့ဥစ္စာက तू ကိုဆွတ်ဆွေးတာမဟုတ်ဘူး။ကျွန်တော်တို့လက်ထက်မှာ तू နဲ့ပတ်သက်တဲ့အထောက်အထားတွေအခိုင်အမာကန်ဆွေးထားတဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ဒီဟာကိုပြောတာဖြစ်တယ်
။ तू ရဲ့ကျမ်းမာရေးအတွက်စိုးရင်စရာမရှိဘူးလို့လေခိုင်တုခါကပြောပါတယ်။
ဥဝေတင်းနဲ့ပတ်သက်ပြီးတော့ဟိုဘာမှစိုးရင်စရာမရှိဘူး။အခုရှင်တိပြောနိုင်တာက तू ဟာကျမ်းမာမှာရှိတယ်။ तू နဲ့ပတ်သက်ပြီးတော့ဒီအခုရှင်တိဘာမှဒီအတက်အညီတို့ဘာတို့အဲ့လိုမျိုးစိုးရင်စရာကိစ္စဘာမှမရှိဘူး။နော်ကျွန်တော်တို့ကသူ့ကိုနေပြီးတော့အခုစစ်စစ်နေတဲ့ကာလပဲဖြစ်တယ်။အဲ့ဒီအချိန်မှာသူ့ကိုကျွန်တော်တို့ဒီလူကုန်တိုက်ခါနဲ့အညီကောင်းကောင်းမွန်မွန်နဲ့ထိန်းသိမ်းထားတာဖြစ်တယ
်။ဥဝေတင်းကိုလွှတ်ပေးရတဲ့အတွက် NLD ပါတီကတောင်းဆိုတဲ့ကြေညာချက်နဲ့ပတ်သက်လို့လည်းခိုင်တုခါကအခုလိုတုံ့ပြန်ခဲ့ပါတယ်
။အစိုးရရဲ့အုပ်ချုပ်ရေးကိုကြိုးထောင်နောက်ခံပေးထားတဲ့စစ်တပ်ရဲ့နော်အဲ့ဒီလူတွေကနော်ဒီတိုင်းရင်းသားတွေအပေါ်မှာနေစဉ်ရက်ဆက်ကျူးလွန်နေတဲ့ဒီမတရားဖမ်းဆီးနှိပ်စက်တပ်ဖြတ်အနိုင်ကျင့်မှုတွေကတော့ဒါတရားမျှတမှုရှိသလားဆိုတဲ့ဥစ္စာကိုအဲ့ဒီထုတ်ပြန်ချက်ထုတ်တဲ့အစိုးရကိုနိုင်ငံလေးပဲဒါပြန်ပြီးတော့စဉ်းစားဖို့လိုတယ်။နော်ဒီ NLD ကိုပါတီကိုနိုင်ငံလေးပဲဒါပြန်ပြီးတော့စဉ်းစားဖို့လိုတယ
်။ဥဝေတင်းကိုလွှတ်ပေးဖို့သူဖက်စည်းခံရပြီးကလေးကချင်းနိုင်ငံရဲ့ပါတီတီတီကတောင်းဆိုချက်တွေထုတ်ပြန်ခဲ့ကြပြီးဖြစ်ပါတယ်။ဒီကနေ့မှလည်းရှင်အရာဖက်လူမုံပွဲစည်း53ခုကသူ့ကိုပြန်လွှတ်ပေးဖို့ပူတွေးကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။ဥဝေတင်းပြန်လွှတ်ရတဲ့အတွက်အဲအဲနဲ့ဂျောင်းဝင်ဆောင်ရွက်နိုင်ဖို့ပါကြိုးပမ်းနေကြောင်းလူမှုဖွဲ့စည်း53ဖွဲ့ကိုစား KSCC ညနိုင်မှုအိုက်စောမြကပြောပါတယ
်ညနိုင်ပို့လုံနေတယ်ခုနိုင်ငံကတန်ယုံနေနဲ့နောက်ပြီးတော့ဆက်ဆံရာတနက်ကဖွဲ့စည်းတယ်လည်းပဲဖြစ်ဖြစ်နောက်အစိုးရဘက်ကလည်းကျွန်တော်တို့အကြောင်းကြားထားတယ်ညချင်းရေးတွင်းနေတဲ့ UPD ရေးစီဘက်ကလည်းအကြောင်းကြားထားတယ
်ဒီတော့တွင်တပ်မတော်နဲ့ဥဝေတွင်းပါဝင်အဲကဖန်စီထားသူတွေပြန်လို့ရဲ့အတွက်နေနေချင်းလေးရတဲ့လှုပ်ဆောင်နေကြောင်းနောက်ပိုင်းတိုင်းစစ်ထာနဲ့ချောက်ပြောခွင့်ရဘုံမုံကြီးဝင်းစော်ဦးကပြောပါတယ
်သူ့ကိုခေါ်သွားတယ်ဆိုတာဘယ်ကိုခေါ်သွားလို့ခေါ်သွားမလဲမသိဘူးလေဒါပေမဲ့ကျွန်တော်တို့ကတော့ဖြစ်နိုင်ရည်ရှိတဲ့နေရာတော့လိုက်ပြီးတော့ဟုတ်လားနေမင်းရှင်းလေးလုပ်နေတာပေါ့အတက်နိုင်တော့ဟုတ်လားကျွန်တော်တို့ကချိုးသွားပြီးတော့ဟုတ်လားကြာပွင့်နေတာပဲ
ตุ้มมาหมอกูจันเนี่ยแขวนริรอหล่ะมีแต่ส่วนจันเนี่ยแขวนคนยาวชื่อเลยจันเนี่ยหาริกูว่าริชื่อเลยเนาะจันเราชื่อในนี้แพ้ตัวเลยแขวนริรู้เว้ยตุ้มจะใส่เนี่ยมีอะไรก็ยังออนไลน์อู้เว้ยเต็งเนี่ยดูอินเดียเนี่ยไงดอกงาอูเนี่ยเต็มหัวมองดูเนี่ยอู้บาดาเบียนเนี่ยอู้สุสุพงศ์เสืออู้ก็เอ้ยพวกกันหนุ่มบาลาต้องยันเนี่ยมาพันสีข้อสองตัวเขยรับอ่ะไอ้ที่เท่ากันอินเดียเนี่ยไงดอกอู้ก็รอ ตัวมันก็ชินเลยนั่นลงยัวก็แข็งจังเอ๋เลทีมาเป็นเตะส่งตัวเขยไปเลยไอ้ที่เตะส่งตัวเรื่องอินเดียลุงยัวบ่าวเองเจ้าเนี่ยตัวเรื่องอารมณ์ก็เอ๋พวกกับเจ้าเราไปไล่ไปไหมอู้เว่ยเต็งอ๋อรอคู่ชินที่เทนเดนส์ท่าเสียพี่ไปเลย
กูตั้งนายพี่จะตัวเราว่าเช่นฉันจีเนี่ยนั่งสามยูเน่เนี่ยเจ้าแม่นัดตัวไว้มา เนี่ยเนี่ยจะเอาลนักการเอาไปที่อันนั้นได้ด้วยที่นี่ตอนนี้ลงนี้ว่าเปลี่ยนแปลงพิการเข้าใจเจ้าลุงเนี่ยเองจะชอบพิสิทธิ์ตัวเกี่ยวอะไรที่ท้ายขั้นมือเรียนตั้มรบกับลันเนจีเรตองเกเรเจ้าที่อันนั้นเลยพิการเปลี่ยวอะไรพิสิทธิ์ของเราฟิวอิมมาวันเรียนเราโกโซทักการเรียนไปบูทาวาเลยเช่น
ตั้มตอนเนี่ยจะเอาลนักการเอาไปที่อันนั้นเลยดูน้ำสามยูเน่ก็ขายมือนี้มาที่นี่ตอนนี้ลงนี้ว่าเปลี่ยนแปลงพิการมือชีกับบีตั้มรบกับลันเนจี
ူလွယ်ပိန်ကြီးရွာတဲကိုလက်နက်ကြီးတချို့ကြားခဲ့ပြီးနေအိမ်တချို့ပြက်စီးခဲ့ပါတယ်။လက်နက်ကြီးကြားရောက်ခဲ့ရဆိုရဲလွယ်ပိန်ကြီးရွာဟာဆက်သွယ်ရေးမကောင်းတာကြောင့်ဒီကိစ္စကိုအတိပြုပြောဆိုဖို့စုံစမ်းနေဆဲဖြစ်ပြီးတပ်မတော်နဲ့နှစ်ဖက်ပစ်ခတ်မှုတွေကတော့မနက်ပိုင်းကနေညနေပိုင်းထိဆက်ပြီးရှိနေကြောင်းတအောင်လက်နက်ကိုင်အဖွဲ့ TNL ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတအိုက်ကျော်က VOA ကိုပြောပါတယ်။
ဖြစ်တာကတော့ဒီနမ်ဆာနဲ့ကျော်မဲဆက်ကျော်မဲမြင့်နဲ့တင်မပါဘူးနော်အတိအကဖြစ်တာကတော့မနေ့ကလေးဖြစ်တယ်ပြီးသူကအတက်ကွာတော့ဒီဖြစ်လိုက်နားလိုက်ဖြစ်လိုက်နားလိုက်နဲ့ဒီလိုလောက်ကြာတယ်တိုင်းခွန်ချခွန်ချောင်းကဘောနော်အဲ့မှာရှိတဲ့နေရာကိုဒီကမရှိရှိကမရခလာရခွန်ခွန်ကဒီမနေ့ကလေးလာရောက်ဒီလာရောက်ပြခိုက်တယ်သူကအဲ့ဒီကျွန်တော်ရှိတဲ့နေရာကိုထိုးတက်လာတယ်အဲ့တော့သူကထိုးလိုက်ပြန်လာလိုက်သူကထိုးတက်လာလို့ရှိရင်လည်းပေါ့ပြန်ဖြစ်တယ်အဲ့လိုမျိုးကဖြစ်လာလိုက်အခုဒီဆိုင်နေတော့မရှိနေဆိုင်နေတော့မရှိတယ်ဒီလက်နေကြီးကတော့တော့ရှော့ဖြစ်တယ်လို့ပေါ့ဝင်ကျင်တယ်
လွယ်ပိန်ကြီးရွာတဲ့ကိုလက်နက်ကြီးကြတာဟာတပ်မတော်ဘက်က TNL တပ်တွေရွာထဲမှာရှိရဆိုတဲ့သတင်းကြောင့်ပြစ်ခတ်တာဖြစ်နိုင်ကြောင်းအမည်မဖော်သူရဲ့ဒေသခံတဦးကပြောပါတယ
်။မလဲနေ့လေနမိုက်ကျော်ဗာလဲမိုင်းငေါကနေရဲ့ဒီကိုပစ်တယ်လို့ဟဲ့ဒီအဲ့ဒီကပစ်တာတော့ဟုတ်တယ်။ပြီးရင်အဲ့ဒီဖက်မှာနေတဲ့စစ်တပ်ကတော့တမခုန်ခုန်ပဲရှိတယ်လို့ပြောတာပဲ။အဲ့ဒါသူတို့ပဲဖြစ်မှာအမေရပဲတော်တယ်လို့မနေ့ကသူဘုံကြီးတောင်းနေပါလေ။တွားနေတဲ့ချိန်မှာတိုးလို့လေ။တွားထဲမှာတော့လွယ်လောက်စိတ်မရှိဘူး။ TNL ကတော့ပြောရမယ်ဆိုရင်အဖြစ်မှာကဘယ်လိုပြောမှလဲဆိုတော့သူတို့လည်းပွဲဆိုတော့လေ။ပွဲဝင်လာလည်းဖြစ်နိုင်ဖြစ်နိုင်တယ်။ဒါမှမသိတော့သူတို့ကရင်ကလေးဘယ်လိုတရင်စားသားလဲတော့မသိဘူး။အိမ်သုံးလုံးပေါ်မှာကြာခဲ့တယ်ပြီးဘုံကြီးတောင်းနားထဲမှာလည်းတစ်လုံးကြာသေးတယ်ဆိုတော့ဟုတ်တယ
်။ဒီကနေ့ပြစ်ခတ်မှုနဲ့ပတ်သက်လို့အတိအပြုပြောဆိုနိုင်ဖို့အရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဘုံမကြီးဝင်းထွက်လေးကိုVOA ကဆက်သွယ်ခဲ့ပြီမယ်လဲဆက်သွယ်လို့မရခဲ့ပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်နမ်မတူနမ်ဖက်ကမိုင်းငော့နဲ့ကြောင်မဲမြို့နယ်တွေမှာတပ်မတော်နဲ့ TNL တပ်တွေမကြာခဏဆိုတော့လို့တိုက်ပွဲကြီးဖြစ်နေပါတယ်။မြောက်ပိုင်းညီနောင်မဟာမိတ်သုံးဘွဲ့ဖြစ်တဲ့တအောင်လက်နက်ကိုင် TNL ရခိုင်လက်နက်ကိုင် AA နဲ့ကိုကံအဖွဲ့ MNDA တို့ဟာဒီနှစ်ကုန်ပိုင်းထိတစ်ဖက်သက်အပြစ်ခတ်ရစဲကြောင်းကြီးညာထားတယ်လို့တပ်မတော်အစိုးရနဲ့လည်းအပြစ်အခက်ရစဲလက်မှတ်ရေးထိုးနိုင်ဖို့ဆွေးနွေးနေရလဲဖြစ်ပါတယ်။ဒီလတည်းမှာကချင်လက်နက်ကိုင် KIA ကိုပါဝင်တဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့တွေ့ဆုံဖို့အစိုးရဘက်ကအဆိုပြုထားတော်သူတို့နောက်ဆုံးတွေ့ဆုံခဲ့တဲ့စက်တင်ဘာ18ရက်တွေ့ဆုံပွဲမှာသဘောတူညီချက်တချို့ရခဲ့ရဆိုပေမဲ့တိကျပြတ်သားရဲ့ဆုံးဖြတ်ချက်ချခဲ့တာမျိုးတော့မရှိသေးပါဘူး။
ကိုယ်စားထက်ပြပြသွားတာပါရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယနိုင်ဝတ်စာအစီအစဉ်မှာတော့မြန်မာတခွင်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့သက်တမ်းရောင်သတင်းလွှာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုနှာစင်ကြားရမှာပါကျမတို့ VOA ကိုဝေဖန်အကြံပေးစာတွေပေးပို့လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်နိုဝင်ဘာလ17ရက်တနင်္လာနေ့ညပဲအစီအစဉ်တွေကို line မီတာ1925 32နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News တို့ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့နားဆင်ကြရမယ့်အစီအစဉ်တွေထဲမှာတော့မြန်မာတခွင်အစီအစဉ်နဲ့အတူစီးပွားရေးကဏ္ဍမှာနားဆင်ကြရမှာက
ဖြစ်ရင်လုံးကလို့ပတ်သက်တဲ့လူတွေပေးကမ်းပြီးတော့ဟလာတင်တာတို့ဘာလို့ကိုအရင်တော့လောက်မရတော့ဘူးဆိုတာမျိုး
ကြီးပွားတွတ်တက်ရေးကုမ္ပဏီဥက္ကဋ္ဌဦးစိုးထွန်းရှိန်ကိုဖန်ဆီးမှုကစီးပွားရေးလောကမှာကြရက်ရိုက်လာစရာရှိသလားဆိုတဲ့အကြောင်းစီးပွားရေးလုပ်ငန်းရှင်ဦးမင်းခင်ရဲ့ပြောပြချက်ကိုနားဆင်နိုင်ပါတယ်။နောက်ပိုင်းမှာတော့ဘလော့ဂါတွေပြောသမျှနဲ့တက်တောင်ရန်သတင်းလွှာအစီအစဉ်တွေနားဆင်နိုင်ပါတယ်ရှင်။အခုအရင်ဆုံးမြန်မာတခွင်အစီအစဉ်ကိုနားဆင်ကြည့်ကြရအောင်ပါ။မြန်မာနိုင်ငံမှာတဘာဝကဖန်ဆီးရထားတဲ့ဒေသအတွက်ပရစ်တွေကိုကြဲကြဲပြန့်ပြန့်ရောင်းချစားသုံးကြပါတယ်။ဒါကြောင့်ပရစ်အကောင်ကြီးတွေတားဖောက်မွေးမြူနိုင်ဖို့စံသတ်နေပါတယ်။ဒီအကြောင်းမြစ်မခသတင်းအေဂျင်စီကကိုမွေးကျူကတင်ပြထားပါတယ်ရှင
်။ Mr. Andrew Jae မှာပေါင်းဝင်တဲ့ပရစ်ကိုရှေးရခိုင်ကလေးကမြန်မာနိုင်ငံအထက်ပိုင်းဒေသတွေမှာရာသီစာအဖြစ်စားသုံးတဲ့အလေးထားရှိခဲ့ပြီးပြည့်ပေါ်တဲ့ချိန်စောင်းဘောက်ကလာဆိုမီးလင်းအောင်ရှိရစီတဘာဝအတိုင်းပုံလိုက်ကျင်းလိုက်ထွက်လာတဲ့ပြည့်တွေကိုဖမ်းယူစားသောက်လေးရှိပါတယ်။ပြည့်တွေကိုစီးနဲ့ကြော်လို့စားသောက်မယ်ဆိုရင်မွေးပြန့်တဲ့အနံ့ရရှိပြီးဝါးစားလိုက်တဲ့အခါမှာလဲထူးခြားတဲ့အရသာရှိရာကြောင့်ပြည့်ကြော်ဟာရေနွေးကျန်တဲ့မီးလိုကောင်းတဲ့ဒေသထွက်တေးသာတစ်ခုအဖြစ်ရှိခဲ့ပါတယ်။ပြည့်စားသောက်မှုတလေတပြည့်ပြန့်နှံ့လာချိန်မှာတော့2009လောက်ကစလို့ပြည့်ဖမ်းဆီးမှုတွေကိုစီးပွားပြစ်လောက်ကင်လာကြတဲ့အခါမှာအနေနဲ့ရရကမျိုးကြီးတွေစီကိုပြည့်တန်ချိန်အမြောက်များတင်ပို့ရတဲ့အထိပြည့်စားသုံးမှုစီကွက်ဖြစ်ထွန်းလာပါတယ်။ဒီနှစ်ပိုင်းဒီမှာဆိုဆက်သွယ်ရေးတွေအကောင်းလာတာနဲ့အတူပြည့်ကြော်တွေကိုအွန်လိုင်းကနေရောင်းချပြီးစားသုံးသူတွေစီကိုအရောက်ပို့ပေးနိုင်တဲ့အခြေအနေအထိပုံမတွင်ကျလာပါတယ်။အသေးစိတ်တန်ရှင်းထားပြီးဟင်းခွက်အမွှေးကြိုင်တွေနဲ့ပေါင်းဆက်ထားတဲ့ပြည့်ကြော်ကိုစားသုံးသူတွေကရွေးချယ်ဝယ်ယူလာကြတယ်လို့လည်းသိရပါတယ်။အဲ့ဒီကြောင့်လည်းပတ်သက်လို့အွန်လိုင်းပေါ်ကနေစားတောက်ရောင်းချနေတဲ့မတ်သဲစုပြေကခုလို့ပြောပါတယ်။
သိမ့်စရက်ရဲ့အဲ့သိမ့်စရက်ပြည့်ယူတယ်။နောက်မန္တလေးကပြည့်ယူရဲပေါ့နော်။အဲ့ရက်နေယူတော့မှပြန်ရောင်းတာပေါ့။ပြန်ကြော်ပြီးတော့ပြန်ရောင်းတာပေါ့နော်။အစင်အစင်ဟိုအချော့ပေါ့။ဟိုလိုလုံးဝဟိုကိုကိုစီကစားလိုက်လို့ရှိရင်တကောင်လုံးအကုန်မျက်စိမိပြီးစားလို့ရတဲ့အထိပေါ့နော်။ချီးတွေပါအကုန်ဖောက်။အာဟိုစအဲ့ခြေတော့အစူးတွေပါလည်းအကုန်လုံးဖြတ်ပေါ့နော်။အကုန်တန့်ရှင်းပြီးတော့မှအဲတေချာပြန်ကြော်တာပေါ့။ကျွတ်တော်ဖြူလို့ဘာလို့လဲအဲ့လိုမှုရအောင်။အရသာပြန်ထည့်ပြီးတော့ပြန်ကြော်။ဘာလို့ဆိုသူကအမဲသေးသေးလေးစပါဇတဲ့ဟိုဝါမျိုးသူဒီကြီးဖြစ်သွားဆိုဒါသူဘလောက်ပဲအရသာတွေကောင်းကောင်းပဲထဲတာထဲတာဟိုစားတာစားတော့ပြတ်တယ်ပေါ့နော်အဲ့လိုမျိုးအစင်သေးလေးစားကျင်တယ်အကုန်လုံးပါဇတဲ့အကုန်ထည့်ပြီးပေါ့နော်ချီးမပါဘာမှပါပေါ့နော်အကုန်တက်နေဟာသူတို့ပစံပေးရင်ပေးရစီသူတို့ပစံဒီပေးတဲ့ဟာနဲ့ညီးများတဲ့ဟာသူကပြန်လို့ကျင်တာအဲ့လိုရရင်သူတို့ကကျင်ရတယ်ပစံအကုန်ရင်အကုန်ပြီးစားတယ်အဲ့ဒါအဲ့ဒါကြောင့်မို့လို့ပေါ့နော်အဲ့လိုမျိုးလူရွေးများရတဲ့ကြောင့်မို့လို့ဒီ online ကလည်းရောင်းလာတယ်ထင်တာပဲ
ပြည်တွင်းမှာပြည်စားသုံးမှုစည်းကွက်ကြဲကြဲပြန့်ပြန့်ရှိလာပေမဲ့လည်းတဘာဝအတိုင်းဖန်းစီရောင်းချနေတာဖြစ်ပါတယ်။အင်ဂျင်ချင်းထိုင်းနိုင်ငံမှာတော့မြောက်အမေရိကကတင်သွင်းတဲ့ပြည်မျိုးတွေကိုတနိုင်ငံလုံးစနစ်တကျမွေးမြူပြီးအောင်မြင်ဖြစ်ထွန်းနေပါတယ်။အခု2019ခုနှစ်အတွင်းမှာတော့အင်းဆက်မွေးမြူရေးဝါသနာပါသူတချို့ဟာထိုင်းနိုင်ငံကနေပြည်မျိုးဥတွေတင်သွင်းပြီးတပိုင်တနိုင်စံတက်မွေးမြူနေကြပါတယ်။ရန်ကုန်မြို့အလုံးမြို့နယ်မှာနေထိုင်တဲ့ဦးညီညီထွေးကတော့လင်းအိမ်တိုက်ကန်းတစ်ခုမှာပြည်ကောင်ရင်ထောင်ခံတန်းလောက်ကိုစံတက်မွေးမြူထားပါတယ်
။အဲယူရီယန်မျိုးကဘာလို့မွေးလို့ရလဲဆိုတော့သူကဒီဟာကကန်စနစ်နဲ့သူတို့အတွက်ကအချင်းဖြစ်ပြီးသားဖြစ်တဲ့အတွက်နောက်တစ်ခုကဒီယူရီယာမျိုးကမွေးချိန်တိုးတယ်။နောက်အကောင်ကြီးထွားနှုံးမြန်တယ်။ကောင်နှုံးညံ့တယ်။ပရိုတင်းနဲ့ဒီပါဝင်နှုံးကတိတ်ပြီးတော့မကွာခြားဘူးပေါ့။အဲ့အတွက်စီးပွားရေးနဲ့တွက်ချေခိုက်တာတော့ယူရီယာမျိုးကတွက်ချေခိုက်ပါတယ်။မြန်မာနိုင်ငံဗေဒေသမှဆိုရင်ပြေကမွေးလို့ရပါတယ်။ဟောအထူးဖြင့်မြန်မာရာသီဥတုတော်တော်များများနဲ့သူတို့ကကိုက်နေတယ်ဗျ။ကိုင်းကြီးရဲ့နောက်တစ်ခုကအရန်အေးတဲ့ဒေတာတွေဆိုရင်တော့နည်းနည်းလေးသူကကြီးထွားနှုံးနှေးတယ်။နောက်ဟိုဥကနေအကောင်ပေါက်တဲ့နှုံးနေတယ်။ဒါပေမဲ့မွေးလို့ရပါတယ်။ဒ တယ်မဲ့သူကပူရလဲတအားပူရလဲမကြိုက်သလိုတအားအေးရလဲမကြိုက်ပေါ့ကျွန်တော်ဘောနိုင်ငံရဲ့အမှုချိန်32ဒီဂရီကသူတို့အကြိုက်ဆုံး32ဒီဂရီစင်တီဂရိတ်ကသူတို့အကြိုက်ဆုံးအခြေအနေပါပဲ
ပြည်မွေးမြူဖို့အတွက်လူဝင်အားနဲ့နေရာအကျယ်ဝန်းလဲမလိုအပ်သလိုကုန်ကြစရိတ်လည်းအနည်းချင်းပဲလိုအပ်တယ်လို့သိရပါတယ်ပြည်ကံတစ်ခုကိုတာလပတ်ဆာတွေကြဲဥကတ်တွေအထက်သားတွေကြောက်ပြားတွေအင်္ဂရီတွေနဲ့ကိုယ်တိုင်တိဆောက်လို့ရနိုင်ပြီးရှစ်ပေလေးပေကံတစ်ခုမှာပြည်ကောင်ကြီးထောင်ထဲချီမွေးမြူနိုင်ပါတယ်ပြည်အစာအဖြစ်ကျက်စာကိုကြိတ်ပြီးမွေးမြူနိုင်တာသူတို့တက်တန်းလိုက်လိုအပ်တဲ့ပရိုတင်းအချိုးအစားကိုပြောင်းလဲပေးနိုင်ဖို့လိုတယ်လို့လည်းသိရပါတယ်ဒါပေမဲ့လည်းထိုင်းပြည်မျိုးကအကောင့်သေးပြီးမွေးမြူသူနည်းသေးတာကြောင့်ဒေသတွက်ပြည်ဈေးကွက်ကိုထိုးပေါက်နိုင်ခြင်းမရှိပါဘူးလက်ရှိမွေးမြူထားတဲ့ပြည်တွေကိုတိရစ္ဆာန်အစာဖြစ်ရောင်းချတာနဲ့တပိုင်းတနိုင်မွေးမြူလိုသူတွေကိုမျိုးဥပြန်လဲရောင်းချတာကနေဝင်ငွေရရှိနေပါတယ်ပြည်တွင်းမှာသာမကနိုင်ငံခြားတိုင်းရည်စီပါတင်ပို့နေရတဲ့ဒေသတွက်ပြည်အကောင့်ကြီးတွေကိုတားဖောက်မွေးမြူနိုင်ဖို့ကိုလည်းစူးစမ်းနေတော့မယ်ဖြစ်ပါတယ
်မြန်မာမျိုးကသူကအရင်တော့ထဲမှာနေတဲ့တဘာဝကိုကျွန်တော်တို့ကန်စနစ်တွေကိုပြောင်းပြီးတော့မွေးဖို့အတွက်တော်တော်လေးစူးစမ်းအောင်မယ်ခင်ဗျာအခုထိကျွန်တော်တို့ဟိုစမ်းသပ်တုံးအဆင့်မှာပဲရှိပါသေးတယ်အဲအခုကျွန်တော်တို့ပထမဆုံးဒေသမျိုးပေါ့ဒေသမျိုးကျွန်တော်အကောင့်တရားစပြီးတော့ယူလာတဲ့အချိန်မှာကျွန်တော်ရှိရောက်ရောက်ချင်းပဲ28កောင်တည်သွားတယ်ဗျအဲ့ဒီညပဲညနေမှာနောက်ထပ်9កောင်ထပ်တည်တယ်ထားပြီးတော့နောက်တည့်မိနစ်နောက်ထပ်25កောင်ထပ်တည်တယ်အဲ့တော့နေ့တိုင်းဒီလောက်အများကြီးတည်တဲ့အတွက်ဟိုဘာကြောင့်လဲဆိုစဉ်းစားတော့သူတို့အချင်းချင်းတိုက်ခိုက်တာအချင်းချင်းတိုက်ခိုက်တဲ့အတွက်ဟိုတည်တာပေါ့အဲ့တော့ကျွန်တော်နောက်ဆုံးစဉ်းစားမိတာကအထင်းနဲ့အမှမတွေ့အောင်အရင်ဆုံးပြန်ခွဲလိုက်တယ်ပြန်ခွဲလိုက်တဲ့အချိန်မှာတိုက်ခိုက်တာတွေရက်သွားတယ်။အဲအဲ့ရနေမှတဖြည်းဖြည်းကန်ရင်လာတဲ့အချိန်မှာပြန်ပြီးတော့တားဖောက်ဖို့ကြိုးစားတာပါ။အခုမှဟိုတားဖောက်ဖို့ဟို sex ratio ရအဲဘေးအမ6កောင်ကိုအထီး3កောင်ပြန်ထည့်ပေးပြီးတော့တားဖောက်ဖို့ကြိုးစားနေတာပါ။အခုထိတော့ဥမချသေးပါဘူး
။ထိုင်းပြည်တွေကိုစားသုံးသူများပြားလာတာဒါမှမဟုတ်ဒေသတွက်ပြည်တွေကိုအောင်းအောင်းမြင်းမွေးမြူနိုင်တဲ့အခြေအနေတွေဖြစ်လာရင်တော့ဤပညာဖြန့်ဝေပေးပြီးတောင်သူတွေအနေနဲ့ပြည်ရင်မွေးမြူခြင်းကနေဝင်ဝင်တိုးတက်လာနိုင်မှုမျှော်မှန်းတယ်လို့သိရပါတယ်။ကျွန်တော်မွေးကျူပါ။မြင်းမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပ
ါ။မြင်းမခသတင်းအေဂျင်စီကတင်ဆက်ပေးနေတဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုတော့မနက်ဖြန်အင်ကာညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြရစီရှင်။
ရရှိမြက်လာမယ့်2020ခုနှစ်ဟာမြန်မာနိုင်ငံအတွက်အရေးကြီးတဲ့နှစ်တစ်နှစ်လို့ပြောနိုင်ပါတယ်။မြန်မာလူထုကြိုက်တဲ့ NLD ပါတီလင်းနှစ်တာတာဝန်ယူခဲ့ပြီးတဲ့နောက်သူ့ရဲ့စွမ်းဆောင်ရည်ပေါ်လူထုကအကဲဖြတ်ခွင့်ရခဲ့ပြီးလာမယ့်2020ရွေးကောက်ပွဲတက်တက်မှာတော့အရင်တစ်ခေါက်ကလိုပဲတောင်ပြိုကမ်းပြိုသူအနိုင်ရပါမလားအကဲဆတ်မှုတွေလည်းရင်ဆိုင်နေရပါတယ်။ဒီအတွက်အာဏာရပါတီရဲ့အခုရွေးကောက်ပွဲအကြိုခြေလှမ်းတွေဟာအများစောင့်ကြည့်ရမယ့်အခြေအနေလည်းဖြစ်ပါတယ်။အခုအင်္ဂါနေ့ညတရက်လီလိုက်အစည်းအဝေးမှာတော့ယူကောက်ပွဲအကြူကာလာနဲ့အာနာယာ NLD ပါတီရဲ့ခြေလှမ်းတွေကိုသုံးသပ်ကြည့်ရအောင်ပါ။ပါဝင်ဆွေးနွေးမိများလူတွေတို့ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တရက်လီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသားဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323829554ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမဲ့သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။အင်္ဂါညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်။အခုစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်။နိုင်ငံတော်ဗန္တာအတွက်ရွှေပိတ်တာ1200ကျော်ပေးဖို့ရှိနေတဲ့မိုးထီမိုးမီရွှေရင်းတွေလုတ်ကင်ခွင့်ရခဲ့သူအမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီဥက္ကဋ္ဌဦးစိုးထွန်းရှိန်ကိုပြီးခဲ့တဲ့သတင်းဘက်ကဖမ်းဆီးထိန်ထိန်လိုက်ပါတယ်။လနဲ့ချီပြီးတော့ပြည်ပကိုထွက်ခွာတိန်းရှောင်နေနိုင်ခဲ့သူရွှေလုတ်ကွက်ဧက6000ကျော်လုတ်ခွင့်ရခဲ့သူစီးပွားရေးလုပ်ငန်းရှင်တဦးကိုအခုလိုဖမ်းဆီးလိုက်တာဟာမြမစီးပွားရေးလုတ်ပုံကိုင်းပုံအခင်းကျင်းပြောင်းလဲလာတဲ့သဘောလားဒီဖမ်းဆီးမှုကနေစီးပွားရေးလောကမှာကြရက်ရိုက်ခတ်မှုရှိလာသလားဆိုတာတွေကိုစီးပွားရေးလုပ်ငန်းရှင်ဦးမင်းခင်နဲ့မတ်သိန်းကီထိုက်ကမဆွေးနွေးပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင်
ဆိုထွန်းရှင်ကိစ္စမှာဆိုလို့ရှိရင်ဒါအကျဉ်းချင်းညှိခဲ့ကြတဲ့ဟိုအနေအထားလည်းရှိပါတယ်ဒါနောက်ဆုံးမဖြစ်တော့မှတရားစွဲတယ်ဆိုတဲ့သဘောမျိုးလည်းဖြစ်တော့ဒီစီးပွားရေးလုပ်ငန်းရှင်ကြီးတွေပေါ့နော်နဲ့ပတ်သက်ပြီးတော့ကင်တွယ်တဲ့နေရာမှာဒီအစိုးရဘက်ကနည်းနည်းမြန်း လက်တွန့်နဲ့သဘောမျိုးရောရှိပါသလား
။ရန်ဒီယားကလည်းရန်ဒီယားဟောင်းကတွေးဟောင်းအမြင်ဟောင်းနေတကူလုတ်ပုံလေးနဲ့သွားနေတာဆိုတော့ကတော့အစိုးရဟိုထိတ်ဆုံးကလုတ်ဆရာရှိတာလုတ်ဖို့ပြောခဲ့ရင်မိစိမ့်ပြခဲ့ရင်တောင်းအောက်မှာကဥလာပတ်တင်တာတွေဆင်နွေတာတွေဟလာချိတ်ဆက်ညှိနေတာတွေရှိတယ်။အခုဒီမိုးထုံမိုးမီကိစ္စဆိုရင်ဦးစိုးထွန်းရှိဘကတော်တော်ကိုလုံးငယ်ဦးတာလေသူကုမ္ပဏီမှာလုပ်ခဲ့တဲ့လုံသမားတွေနောက်လက်အောက်ခံလက်ခွဲတွေပေါ့နော်လက်ခွဲတွေတော်တော်နစ်နာခဲ့တာတွေရှိတယ်ဒါပေမဲ့အဲ့ဒီဟာတွေကိုတော့ရှောက်ရေးမြင်ခဲ့ပဲနဲ့အခုနောက်ပိုင်းမှာဟိုမလွှဲမရှောင်တာပေါ့နော်ဖြစ်လာတာမျိုးရှိတယ်နောက်တစ်ခုကဥမာသူကမဘာတာကိုတော်တော်ဖန်ပိုးခဲ့တာရှိတယ်ဒါပေမဲ့အခုနောက်ဆုံးအခြေအနေကအဲ့လိုမဟုတ်တော့ဘူးမိုးလီကပြောင်းသွားတယ်ပေါ့နော်အဲ့ဒီဟာတွေကလေအကြောင်းကြီးဖြစ်နေတယ
်ဟုတ်ကဲ့အဲ့တော့အခုလို့ဒီမိုတီမိုမီတထေးကြီးပေါ့နော်ဦးစိုးထွန်းရှင်ကိုဖမ်းလိုက်တဲ့ကိစ္စတရားစွဲတဲ့ကိစ္စဒီကိစ္စကစီးပွားရေးလောကအတွင်းမှာရောကြရက်ရိုက်ပါသလားဟိုအရင်လိုတော့မဟုတ်တော့ဘူးဆိုတဲ့အလန်းမျိုးပေါ့နော်ဆရာသတိထားစရာကိစ္စတစ်ခုများဖြစ်လာပါသလားဘလောက်ကြရက်ရိုက်ပါသလဲရှင
်ဟေးကျွန်တော်တို့တိတ်တော့ဟိုတတိယကဆုံးလောကကတော့မကြမ်းဘူးပေါ့နော်ကိုကမတိတွေ့လိုက်တာလည်းဖြစ်ကောင်းဖြစ်မယ်သို့တော်လည်းဟိုအနေချင်းတော့ဒီပေါ်မှာဟိုရှိနိုင်တယ်ဒီလိုမဖြစ်တော့ဘူးလို့မျှော်လင့်တာမျိုးလည်းရှိတာပေါ့နော်ဟိုတခြားဟိုစီးပွားရေးကြီးမဟုတ်ဘဲနဲ့တခြားနိုင်ငံကြီးတို့တခြားရာစုအကြောင်းတို့ဘာလို့လဲတတ်တည်းတည်းခံနေပါလေလေအများကြီးလွတ်နေကြသေးတယ်လေဆိုတော့မဖြစ်တော့ဘူးလို့တွေးတဲ့လူတွေလည်းရှိမယ်။နောက်ပြီးတော့ဟိုကျွန်တော်တို့ဒီလူမှုဝန်ကျင်အချိန်ကြီးကလည်းကုထီအာဏာရှိတဲ့လူကိုတိုးကြတော့ဝင်ကြတော့ကတ်ကြတော့ဆိုတော့လေကျွန်တော်ဒီနေ့သူမှုလို့ဖြစ်သွားတာပေါ့ကငါတို့ဖြစ်မယ်မထင်ပါဘူးဆိုတော့အတွေ့အကြုံရှိဦးမယ်ဆိုတော့ဟိုရဲကမှုကအများကြီးတော့မဖြစ်နိုင်ဘူးနည်းနည်းချင်းချင်းပဲလို့ကျွန်တော်ထင်တယ်
ဟုတ်ကဲ့ရှင်ဆရာအဲ့တော့ဆရာကုနာပြောတဲ့အထက်မှလည်းပါပါတယ်ဒီဟိုလုတ်ပိုင်ခွင့်ရှိတဲ့သူနဲ့ကတ်နေကြတုံးဆိုတဲ့ဟာမျိုးပေါ့နော်ဆိုတော့ဒီအာနာရှိတဲ့သူနဲ့ဟိုပေါင်းပြီးတော့နီးကပ်ဆက်နွယ်မှုနဲ့အခွင့်အရေးအရင်ကလို့ပေါ့နော်တိတိတသာအခွင့်အရေးရနေတဲ့ဟာမျိုးတွေရောအဲ့လိုအနတ်အသက်တွေရောရှိပါသေးလားဆရာတို့ဒီစီးပွားရေးလောကဝင်ဝိုင်းနေမှာ
ရှိတော့ရှိသေးတယ်ဗျာရှိသေးတယ်ရှိနေသေးတယ်ဟိုအစ်စ်တီတော့အစ်စ်ရတဲ့ဟာတွေတော့ရှိနေတယ်ဆိုတော့ဟိုအားလုံးခြုံပြောရင်ဒါအချင်းချင်းအားလုံးတနိုင်ငံလုံးအချင်းချင်းအားလုံးကိုခြုံပြောရင်ဒါကျွန်တော်တို့ခုနလိုအပြောင်းလဲပဲကိုရွေ့နေတယ်ဆိုပေမဲ့ဒီကြားထဲမှာအခွင့်အရေးရတဲ့လူတွေလူမသိသူမသိအစဉ်ပြေးနေတဲ့လူတွေပြန်ပြီးတော့ထောင်လာတဲ့လူတွေရှိနေကြတယ်အဲ့ဒါလေဟိုတချို့အရင်ကတော့တော့ဟိုပေါ်ပေါ်ထင်းနေဟိုစုံလို့မရတော့ဘူးပေါ့လေတော်တော်လေသူ့လမ်းကြောင်းလေသူဖောက်နေကြတာလေချင်းကန်နေကြတာလေချိတ်ဆက်ပြီးလုံနေကြတာလေအဲ့ဒါကြီးရရှိနေတယ်ဗျာဒီဘက်ကပါကိုအလုံးကောင်းခိုင်ကောင်းရပြီးတော့အရင်ကလမ်းကြောင်းမျိုးနဲ့လေအဲ့ဒါမျိုးလည်းရှိနေသေးတယ်ဒါပေမဲ့ဒါတွေကတဖြည်းဖြည်းတော့ဟိုလူတိလာရင်တော့အရင်ကလေအရင်ကလေပို့ပြီးတော့လူလူကထောက်ပြလာမှာဆန့်ကျင်လာမှာတော့ဟိုရှိနေတာပေါ့
စီးပွားရေးလောက်ရကန်ရတဲ့အခင်းချင်းအခုလိုအာနာရှိတဲ့လူလုတ်ပိုင်ခွင့်ရှိတဲ့လူနဲ့တနည်းတဖုံပတ်သက်ဆက်နွယ်နေမှာပဲစီးပွားရေးလုပ်ငန်းကအဆင်ပြေနေတယ်ဆိုတော့အခင်းချင်းမျိုးမှာပဲမြန်မာစီးပွားရေးအခြေအနေကဆက်ပြီးတော့သွားနေတော့မယ်လားဒါမှမဟုတ်လို့ရှိရင်ဒီစီးပွားရေးလုပ်ငန်းကိုမှန်မှန်ကန်ကန်တန်းတူရှင်ပြိုင်ခွင့်နဲ့ဟိုလမ်းကြောင်းပေါ်ကိုရောက်နေပြီလားဘယ်ဘက်မှာအလေးတာနေစေပါလဲဆရာ
သူကရင်ခင်းချင်းမှာတော့မဟုတ်တော့ဘူးဗျဟိုအနည်းဆက်ဆုံးတိတ်ဆိတ်လက်ထက်ကခင်းချင်းကတော့မဟုတ်တော့ဘူးအဲ့ဒါတော့ပြောင်းနေပြီပြောင်းနေတော့ကကျွန်တော်တို့ဟိုဆောသာကျွန်တော်ပြောတဲ့ဒီစားကြီးအထူးပြင်တော့ပေါက်ရောက်တဲ့အစင်ကြီးဟိုတိတ်လက်တန်ရှည်တဲ့အစင်ကြီးမှာဖြစ်တာပုံများတယ
်အဲ့တော့ဒီပြစပြီးတော့ပြောင်းလဲလာတဲ့အပြောင်းလဲလေးတွေတော့တွေ့လာပြီဆိုတော့ဒါကရောလမ်းကြောင်းမှန်လို့ပြောနိုင်ပါပြီလားဆရာ
ဒီပုံရတော့ဗျာဟိုရေလုံးကလို့ပတ်သက်တဲ့လူနေပေးကမ်းပြီးတော့ဟာတင်တာတို့ဘာလို့ဟို ရင်တော့လောက်မရတော့ဘူးဆိုတာမျိုးပြောလိုက်ဆိုတာမျိုးကတော့ဒါလမ်းကြောင်းမှန်မှန်ကိုရေးလာတယ်လို့ပြောလို့ရတာပေါ့လေဒါတကယ်နေလားကလားပြန်ရမယ်ပြန်တော့မှကိမဲရင်တော့ကလုံးဝလူမသိသူမသိလောကရိုက်ပြီးလုံသွားတဲ့ဟာမျိုးဆယ်ခုလောက်ရှိရင်အခုနှစ်ခုသုံးခုပဲလုပ်လို့ရတယ်ဒါမျိုးတွေဖြစ်လာတယ်ဖြစ်လာတော့လမ်းကြောင်းမှန်ကိုမရောက်သေးတော့လမ်းကြောင်းမှန်ပဲကိုတော့အဲလေးလေးများရွေးတယ်လို့တော့ကျွန်တော်ကအောက်ချက်တွေ့ဆက်လို့ရမယ်
ပတ်သက်ရထားရဲ့စီးပွားရေးကဏ္ဍကိုအင်ကာနေ့မနေ့ခင်မှပြန်ပြီးနားဆင်နိုင်ပါတယ်အခုဘလော့ဂါတွေပြောသမျှအစီအစဉ်နားဆင်နိုင်ပါပြီဗီဒီယိုအတိုလေးတွေတင်နိုင်မျှနိုင်တဲ့ TikTok လူမှုကွန်ရက်ကိုအမေရိကန်အစိုးရကအမျိုးသားလုံခြုံရေးအတွက်စိုးရိမ်ရသလားဆိုတာစုံစမ်းသုံးသပ်နေပါတယ်တချင်းဗီဒီယိုတိုလေးတွေနဲ့လူငယ်တွေကြားအထူးရေပန်းစားနေတဲ့ TikTok လူမှုကွန်ရက်ကလုံခြုံရေးအရာစိုးရိမ်စရာဘာတွေများရှိနေပါသလဲအချိန်တိုတွင်မှသုံးဆွဲသူတန်ရာချီဖြစ်ခဲ့တဲ့ TikTok လူမှုကွန်ရက်နဲ့ပတ်သက်လို့မဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်
မြန်မာနိုင်ငံအပါအဝင်နိုင်ငံတော်တော်များများမှလူသုံးများနေတဲ့ TikTok လူမှုကွန်ရက်ဗီဒီယို app ကိုအခုအမေရိကန်အစိုးရလုံခြုံရေးအရာစုံစမ်းနေပြီနော်ကိုသားညို
ဟုတ်တယ်မဆုမြတ်မောကဒီဗီဒီယိုကလစ်အတိုလေးတွေတင်ပြီးတော့မျှဝေနိုင်တဲ့ TikTok app ကိုတရုတ်ကုမ္ပဏီကပိုင်တာမဟုတ်လို့စင်စာဖြတ်တာတွေလုံခြုံရေးဆုံးရစရာတွေရှိနေတယ်ဆိုပြီးတော့လွှတ်တော်မှတွေကတော်တော်လေးလူသိရှင်ကြားပြောနေကြတာမဟုတ်လားဗျအခုတော့ဒီအမေရိကန်အစိုးရကနေပြီးတော့ TikTok app သုံးတာလုံခြုံမှုရှိရလားဆိုပြီးတော့စပြီးတော့စုံစမ်းနေပြီဗျ
နိုင်ငံရေးအရအတိမ်းဆောင်မခံနိုင်တဲ့ဗီဒီယိုတွေကိုဆန်ဆာဖြတ်တာမျိုးတုံးတဲ့သူတွေရဲ့အချက်အလက်တွေဘလို့သိမ်းဆည်းတယ်ဆိုတာစုံစမ်းသင့်တယ်လို့ Republican အမတ်တွေရော Democrat အမတ်တွေကပါတိုက်တွန်းခဲ့တာ TikTok ဟာတံပြန်ထောက်လိုက်ရေးချိန်ချမှုတစ်ခုဖြစ်လို့လျှစ်လျူရှုထားလို့မရဘူးလို့ဆိုတဲ့အထီကိုပြောပြီးတော့ American အစိုးရကစုံစမ်းသင့်တယ်လို့တိုက်တွန်းခဲ့ကြတာရှင်အဲဒါကြောင့်လဲ American ဗန္ဓာရေးဌာနလက်အောက်မှာရှိတဲ့ CFIUS ဆိုတဲ့နိုင်ငံသားကနေပြီးတော့ဒီအမေရိကန်မှာလာရောက်ရင်းနှီးမြှုပ်နှံမှုတွေနဲ့ဆိုင်တဲ့ကော်မတီကအမေရိကန်က Musical.ly Karaoke App ကို ByteDance တရုတ်နည်းပညာကုမ္ပဏီက2018ခုနှစ်မှာဝယ်ခဲ့တာကိုပြန်လည်သုံးသပ်စစ်ဆေးနေတာ ByteDance က Musical.ly ကိုဝယ်ပြီးတော့ TikTok ဆိုပြီးကုမ္ပဏီသစ်လုပ်ခဲ့တာလေ
တရုတ်ပိုင်းဒါမှမဟုတ်လို့ရှင်လဲတရုတ်နဲ့ဓာတ်ရိုက်ပတ်သက်နေတဲ့ App မျိုးဆိုလို့ရှင်တရုတ်နိုင်ငံတည်းမှာမဟုတ်ဘူးဆိုရင်တော့မှစင်စာဖြတ်တာအချက်လက်တွေကိုအသုံးချတာမျိုးတရုတ်ဆိုကနေပြီးတော့လုံနိုင်တယ်ဆိုပြီးတော့Florida Attorney Matt Marco Rubio ကကြီးညာချက်ထုတ်ပြီးတော့ကြေညာပါတယ
်။ရုပ်ပုံလေးတွေမျိုးစုံ special effect တွေလုပ်ပြီးတော့မှဒီ15စက္ကန့်ကနေ10မိနစ်ကြာ video အတိုလေးတွေတင်နိုင်တယ်။အသင့်ထည့်ထားပေးတဲ့သချင်းတွေ video တွေပေါ်မှာကိုယ်တိုင်ဟန်လုပ်တရုတ်ဆောင်နိုင်တဲ့ TikTok app ကို American မှာသုံးနေတဲ့သူတစ်လ26သန်းခွဲလောက်ရှိတယ်။အဲ့ထဲက60ရာခိုင်နှုန်းလောက်ကအသက်16နှစ်ကနေပြီးတော့24နှစ်ကြာဆယ်ကျော်သက်တွေလူငယ်တွေကိုတားညုံရ
TikTok ကုမ္ပဏီက California ပြည်နယ် Los Angeles မြို့မှာခြေစိုက်တာပါ London, Tokyo, Seoul, Singapore စတဲ့နိုင်ငံတကာမှာလည်းရုံးခွဲတွေရှိတယ်ဗျပြောရမယ်ဆိုရင်တော့ TikTok app ကအခုနောက်ပိုင်းမှာအတော်လေးကိုရေပန်းစားလာတဲ့လူမှုကွန်ရက်မဆုမြတ်မွန်ရဲ့ Apple App Store မှာရော Google App Store မှာရော download လုပ်တဲ့အခမဲ့ app တွေမှာတော့နံပါတ်1ပဲအရင်တည်းကလူသုံးများနေတဲ့ Facebook တို့ Snapchat တို့ Instagram တို့တက်တော့မှကြော်တက်သွားတာ
တကယ်တော့ TikTok app က2018ခုနှစ်ကမှပေါ်တာရှင်အရင်တော့ Musical.ly ဆိုတဲ့ဒီ American Karaoke app ကိုတရုတ်နည်းပညာကုမ္ပဏီ ByteDance က2018ကုန်ကံနီးမှာဒေါ်လာတန်းတစ်ထောင်နဲ့ဝယ်လိုက်တယ်။အဲဒီနောက်2018မှာ TikTok ဆိုပြီးတော့ကုမ္ပဏီကိုပြန်လည်ဖွဲ့စည်းလိုက်တာ။အဲ့ဒီထဲက TikTok app ကိုကဘာတဝမ်းမှာ download လုပ်တဲ့သူ2ဆတိုးလာခဲ့တာပဲတဲ့။2019ခုနှစ်ထဲမှာကိုအခုအချိန်ထိ download လုပ်နေတဲ့သူသန်း500ထက်မနည်းရှိနေပြီ။တရုတ်နိုင်ငံမှာ3သူရိအပါအဝင်ဆိုရင်တော့စုစုပေါင်းတန်းတစ်ထောင်ခွဲလောက်ရှိနေပြီ။
TikTok ကုမ္ပဏီကတော့သူ့ကိုပိုင်တဲ့မိခင်ကုမ္ပဏီကတရုတ်ဖြစ်ပေမဲ့လို့သူတို့လုပ်ငန်းကအမေရိကန်မှာအခြေစိုက်လည်ပတ်နေတဲ့လုပ်ငန်းဖြစ်တယ်။အမေရိကန်မှာ TikTok သုံးနေသူတွေရဲ့အချက်အလက်အားလုံးကိုအမေရိကန်မှာပဲသိမ်းထားတယ်။ backup ကိုစင်ကာပူမှာသိမ်းတယ်။ဒါကြောင့်မလို့တရုတ်ဥပဒေအောက်မှာမရှိဘူး။တရုတ်အစိုးရအပါအဝင်ဘယ်နိုင်ငံကြားအစိုးရရဲ့လွှမ်းမိုးမှုမှလည်းမရှိဘူးဆိုပြီးတော့ TikTok ကုမ္ပဏီကတုံ့ပြန်ပါတယ်
။အမေရိကန်မှာဒီ2016ရွေးကောက်ပွဲတုန်းက Facebook လူမှုကွန်ရက်ပေါ်ကနေပြီးလွှမ်းမိုးချက်လက်ဆွတ်ဖက်တာမျိုးတွေရှိခဲ့လို့အခုလာမယ့်2020သမ္မတရွေးကောက်ပွဲကြရင်လည်း TikTok လူမှုကွန်ရက်ကိုအသုံးချမှာမျိုးအမေရိကန်လွှတ်တော်အမတ်တွေစိုးရိမ်နေကြတာလည်းပါတယ် TikTok လူမှုကွန်ရက်ပေါ်မှာတင်ထားတာတွေကိုဖယ်ရှားပေးဖို့တရုတ်အစိုးရရဲ့တောင်းဆိုမှုမျိုးမရှိခဲ့သလိုတောင်းဆိုလာရင်လည်းလိုက်နာမှာမဟုတ်ဘူးလို့တော့ TikTok ကုမ္ပဏီကဆိုတာပဲ
ဒါပေမဲ့သူ့ရဲ့မိခင် ByteDance ကုမ္ပဏီကတရုတ်နိုင်ငံမှာခြေစိုက်တဲ့တရုတ်ကုမ္ပဏီဆိုတော့တရုတ်ထောက်လိုင်းရေးဥပဒေတွေကိုမဖြစ်မနေလိုက်နာရပါမယ်တရုတ်အစိုးရမလိုလားတဲ့အကြောင်းအရာတွေကိုစဉ်းစားဖြတ်ပြီးဆိုရင်လည်းညှင်းလို့ရနိုင်မှာမဟုတ်ဘူးလေ ဒါကိုကြွညင်သူတွေကထောက်ပြနေတာပ
ါနောက်တစ်ချက်ကလည်းဒီ TikTok က Facebook လူမှုကွန်ရက်လိုပဲအသုံးပြုသူတွေနဲ့ဆိုင်တဲ့အချက်လက်တွေကိုကြော်ညာအတွက်အသုံးချတယ်ကိုဘာတွေကြိုက်တယ်လဲဘလိုနေရာမျိုးတွေတွားတယ်လဲဆိုတာမျိုးကတော့သူတို့က online ပေါ်ကနေခြေရာကောက်ပြီးသားပဲ
Writers သတင်းတစ်ခုထဲမှာဖော်ပြထားချက်အရဆိုရင်တော့ TikTok ကိုပိုင်တဲ့ Biden's ကုမ္ပဏီရဲ့ဝင်ငွေကအခု2019နှစ်ဝက်မှာကိုဒေါ်လာ 38,000 ရှိနေပြီ2018ခုနှစ်ကဆိုလို့ရှိရင်တော့တစ်နှစ်လုံးဝင်ငွေ88ဘီလီယံတောင်မှရှိတယ်တဲ့မဆွေမော
TikTok ကအချိန်တိုတိုအတွင်းမှာပဲတစ်ကမ္ဘာလုံးမှာတုံးတဲ့သူတွေပြန့်သွားတာက Facebook ပေါ်မှာသူတို့ app အကြောင်းကြော်ညာတာကြောင့်လဲပါတယ်နောက်တစ်ချက်ကတော့ Britney Spears တို့ Ariana Grande တို့လိုမျိုးအကျော်အမော်တွေနာမည်ကြီးတွေတုံးကြတာလဲပါတယ်နောက် TikTok လူမှုကွန်ရက်ပေါ်မှာဥမာနော်ထူးထူးခြားခြားရေတောက်ပြပါဆိုတာမျိုးတယောက်နဲ့တယောက်စိန်ခေါ်တဲ့ challenge video တွေတင်ကြတာကြောင့်လဲလူသိများအသုံးများလာကြတာပ
ါ TikTok video လူမှုကွန်ရက်ကိုလူငယ်တွေအသုံးများကြပါတယ်သူ့ကိုသချင်း video app လို့ပြောရင်လည်းမမှားပါဘူးကိုရိုင်းဆိုရာတွေတင်နေတယ်လို့ပဲသူ့ထဲမှာရှိပြီးသားသချင်းတိုလေးတွေမှာကိုကနေပြီးတော့ karaoke ဆိုလိုမျိုးလက်ဆိုလိုလည်းရတယ်ကိုရိုက်ပြချင်တဲ့ video clip အတိုလေးတွေမှာအမျိုးစုံ effect တွေသုံးပြီးတော့ထွင်ပြလို့လည်းရပါတယ်
ခုခေတ်လူငယ်တွေဆိုတာဘာအသစ်ရှိလဲအသစ်အသစ်တွေနောက်ပဲလိုက်နေကြတာလေ Facebook ဆိုရင်ဆယ်ချော်သက်တွေကတိတ်သုံးကြတော့တာမဟုတ်ဘူးလို့စစ်တမ်းတွေကပြောတယ်မလားဒါတော့ TikTok လိုပုံစံမျိုးစုံထွင်နိုင်တဲ့လူမှုကွန်ရက်တွေကသူတို့အကြိုက်ဖြစ်နေတာပေါ့နောက်သူကဗီဒီယိုအတိုတွေတင်တဲ့လူမှုကွန်ရက်ဆိုတော့သူတို့အတွက်ကပိုပြီးတော့စိတ်ဝင်စားစရာလည်းဖြစ်တယ်လေ
မဆုမြတ်မောင်ကလည်းဒီကိုယ်တိုင်ဘာဗီဒီယိုမှမတင်တော့မှသူများတင်တာတွေလိုက်ကြည့်တာနဲ့တည်းအချိန်ကုန်မှမသိကုန်သွားရောဗျအဲ့ဒါကြောင့်လဲအမေရိကန်မှာ TikTok သုံးသူ60ရာခိုင်နှုန်းလောက်ကဆယ်ချော်သက်လူငယ်တွေဖြစ်နေကြတာTikTok ပေါ်မှာနာမည်ကြီးသူတွေဆိုရင် online ပေါ်မှာကြည့်သူတန်းနဲ့ချီရှိပါတယ်။နောက်ပြီးတော့ live stream တွေလုပ်ပြီးတော့ဝင်ငွေရှာလို့လည်းရတယ်။ကိုကသူ live လုပ်ပြပြောပြနေတာတွေကိုသဘောကျလို့ရှိရင် emoji တွေဝယ်ပြီးတော့တုတ်ပြန်နိုင်တယ်။ emoji ရတဲ့သူက emoji အမျိုးအစားပေါ်မူတည်ပြီးတော့ကို့အကောင့်ထဲမှာငွေသားပြောင်းထည့်လိုက်ရုံပဲ
။ social media influencer တွေဆိုရင်လည်းတချို့ကုန်ပစ္စည်းတွေကိုတော့မှပတ်စံယူပြီးတော့ TikTok ပေါ်မှာဝယ်ပြသုံးပြပြီးကြော်ညာပေးသေးတယ်။တရုတ်ကုမ္ပဏီတစ်ခုပိုင်တဲ့ TikTok လူမှုကွန်ရက်အပေါ်ကအချက်အလက်တွေလုံခြုံမှုရှိရလားဆိုတာအမေရိကန်နိုင်ငံရေးသမားတွေမေးခွန်းထုတ်နေတာကြားပြီးအခုအစိုးရကပါတုံ့သက်စစ်ဆေးနေပြီဆိုတော့ဘလောက်လူသုံးများတဲ့ app ပဲဖြစ်ပါစေကိုယ့်ရဲ့လက်ကင်ဖုန်းထဲမှာထည့်လိုက်ပြီးဆိုတာနဲ့ကိုယ့်ရဲ့အချက်အလက်တွေကိုပေးလိုက်ရတာမျိုးမို့တတိထားဖို့နဲ့လူမှုကွန်ရက်တွေပေါ်မှာကိုမျှဝေလိုက်တာတွေက online ပေါ်မှာဘယ်ရောက်သွားသလဲဆိုတာသိနိုင်ဖို့ခက်တယ်ဆိုတာလုံးဝမမေ့ဖို့အရေးကြီးတယ်လို့ဤပညာကျွမ်းကျင်သူတွေကတော့တတိပေးနေကြပါတယ်ရှင်
မဆုမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။အခုဆက်ပြီးမအေးတန်နာကျော်စီစဉ်တင်ဆက်ပေးမယ့်တက်တန်ရောင်သတင်းလွှာကိုလည်းနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တန်ရောင်သတင်းလွှာမှာတော့လေရင်ခီးတယ်ရီဘေးကင်းလုံခြုံရေးစီးမြင့်တွေကို K-pop star တွေနဲ့ကြော်ညာတဲ့လေချောင်းလိုင်းပြီးတော့ American ရုပ်သံတင်ဆက်သူ Alan ဘာစုတွေများရသွားပါလေဒီလိုမျိုးကဘာတလွားကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူရာတွေကိုပြောပြပေးသွားပါမယ်အားလုံးပဲလေရင်ခီးစင်တွေတွားရင်တော့လေရင်မထွက်ခင်ခီးစယ်ဘေးကင်းလုံခြုံရေးလဲညွန်ချက်တွေကိုလေရင်မောင်မေတွေသိရောက်ပြတာဒါမှမဟုတ်လေဗီဒီယိုတွေဖွင့်ပြတာကြုံကြဘူးပါမယ်နော်အခုတော့အဲ့လိုမျိုးလေရင်ခီးအနေနဲ့ကင်းရှင်းရေးလမ်းညွှန်ချက်တွေကို K-pop star တွေကလုပ်ပြပါမယ်တဲ့အနာဂတ်ကိုထင်ဟပ်စေတဲ့ဒီသချင်းဗီဒီယိုမှာ Super M K-pop အမျိုးသားအဖွဲ့ပါဝင်ပြီးတော့တရုပ်ဆောင်ထားပါတယ်တောင်ကိုရီးယားလေကြောင်းလိုင်းဖြစ်တဲ့ကိုရီးယားအဲကသူတို့လေရင်ပေါ်မှာပြတဲ့ခီးစယ်ဘေးကင်းလုံခြုံရေးလမ်းညွှန်ချက်ကို K-pop နာမည်ကျော်အဖွဲ့ Super M နောက်ပြီးတော့ K-pop အဆိုတော်BOA ရုံးနဲ့ရိုက်ကူးထားပြီးတော့နိုဝင်ဘာလ၄ရက်နေ့ကစလို့သူတို့ရဲ့လေရင်ပေါ်တွေမှာစပြီးတော့ပြပါတယ်။ဒီသချင်းကခရူးရူးနားထောင်ရင်တော့ K-pop သချင်းတပုတ်ပဲဖြစ်ပြီး Super M အဖွဲ့တွေကအမျိုးသားလေးတွေကခီးတယ်ရီနေရာကတရုပ်ဆောင်ထားတာပါ။အဆိုတော့ BOA ကတော့ခီးဆောင်တကြားထိုင်ကုန်ကပတ်လက်ခံဖုန်းတို့ကွန်ပျူတာတို့လိုမျိုးလျှက်စစ်အသုံးဆောင်ပစ္စည်းတွေနောက်ပြီးတော့အရေးပေါ်ထွက်ပေါက်တို့နဲ့ပတ်သက်တဲ့ဘေးကင်းရှင်ရေးစီးမြင်တွေကိုရှင်းပြပါတယ်။ဒီ Super M အဖွဲ့ဆိုတာ K-pop အဖွဲ့မျိုးစုံကလူတွေပေါင်းပြီးတော့အဖွဲ့ဝင်ခုနှစ်ဦးနဲ့ဖွဲ့ထားတာပါ။သူတို့အဖွဲ့ရဲ့ပထမအဆုံးတေးတပြားကိုပြီးခဲ့တဲ့အောက်တိုဘာလဇန်ကပဲထုတ်ထားပြီးတော့ Billboard အကောင်ဆုံးတေးတပြား200ဆင်းမှာထိပ်ဆုံးချိတ်ခဲ့ပါတယ်ရှင်။ American ရုပ်မြင်သံကြားမှာရီမောမောနဲ့ပျော်ရွှင်စရာအစီအစဉ်လေးတွေကိုတင်ဆက်ပေးတယ်လို့နာမည်ကျော်တဲ့ Ellen DeGeneres တယောက်လာမယ့်နှစ် Golden Globes ရွှေကမ္ဘာလုံးဆုပေးပွဲမှာတသက်တာအောင်မြင်မှုစုရရှိဖို့ရှိပါတယ်။ သူရဲ့25နှစ်ကြာရုပ်တံအစီအစဉ်တင်ဆက်မှုတွေကိုဂုဏ်ပြုအသိမဲ့ပြုတဲ့အနေနဲ့ပေးတဲ့ဆုဖြစ်မှာပါ။လိန်နုချစ်သူတယောက်အနေနဲ့လည်းကြော်ကြားတဲ့ Ellen DeGeneres ဟာရုပ်တံအစီအစဉ်တင်ဆက်သူမဖြစ်ခင်ကတော့စင်မြင့်ဘော်တွေကနေရည်စရာမောစရာဟာရယာရှင်စီတင်ဆက်တဲ့သူဖြစ်နေစခဲ့တာပါ။အခုလက်ရှိမှာတော့ The Ellen DeGeneres Show နေပိုင်းအစီအစဉ်တင်ဆက်သူဖြစ်နေဆောင်ရွက်နေပါတယ်။သူကရုပ်တံအစီအစဉ်တွေမှာအောင်မြင်မှုရတဲ့သူဖြစ်သူရထားတဲ့စင်မြင့်ကနေတစ်ဆင့်ပြောခွင့်မရအတန်မဲ့နေရတဲ့သူတွေကိုစားပြောဆိုပေးတာအများပျော်ရွှင်အောင်လူတွေချစ်ခင်ကျင်နာလာတတ်အောင်လှူဆောင်ပေးတဲ့သူပရဟိတသမားတစ်ယောက်လည်းဖြစ်တယ်လို့ရွှေကဘာလုံးစုကိုချီးမြှင့်ပေးတဲ့ဟောလိဝုဒ်နိုင်ငံသားသတင်းတောင်များအသင်းဥက္ကဋ္ဌလိုရန်ဇိုဆူရီယာကပြောပါတယ်အယ်လန်တယောက်ကအမေရိကန်ပြည်အောင်စုရဲ့အမြင့်ဆုံးဂုဏ်သုဆောင်ဆုတွေဖြစ်တဲ့ The Presidential Medal of Freedom ဆုနဲ့ The Mark Twain Prize for American Humor ဆုနှစ်ဆုကိုလည်းရရှိထားတဲ့သူဖြစ်ပါတယ်။ရုပ်ရှင်နဲ့ရုပ်တံအစီအစဉ်တွေတက်ပေးမယ်။ရွှေကဘာလုံးဆုချင်းမြင့်ပွဲကိုတော့နောက်နှစ်ဇန်နဝါရီလ5ရက်နေ့ကျရင် Beverly Hills မှာကျင်းပမှာဖြစ်ပါတယ်ရှင
် Hey y'all, it's Fred. I gotta tell you something.
တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet.
မအီးတန်လာကျစီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းတော်ကိုနားဆင်ကြကြရပါရှင်။ကဘာတလွန်တဝမ်းကအမှုပညာအကစားစာပေးရင်ကျေးမှုစသဖြင့်နေပယ်တီးတီးကထင်ရှားကြော်ကြားလူသိများသူတွေအကြောင်းတပတ်အတွင်းသတင်းထူတွေကိုစူးစီးတင်ဆက်ပေးနေတဲ့အစီအစဉ်ဖြစ်ပါတယ်ရှင်။မနက်ဖြန်အင်္ဂါနေ့မနက်ဖက်6နာရီကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48ဒုတိယနာရီဝက်မှာလိုင်းလံမီတာ190 kHz 1595တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတနင်္လာနေ့ညအဖက်ထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုမတ်စုမြတ်မောင်ကပြောပြပေးပါဦးမယ်ရှင
်။ဟောင်ကောင်မှာဒီကနေ့ဆန္ဒပြပွဲတွေအတွင်းရဲရဲပစ်ခတ်မှုကြောင့်ဆန္ဒပြသူတယောက်ထဏ်ရာရသွားပါတယ်။လမ်းမတစ်ခုပေါ်မှာဆန္ဒပြသူတယောက်နဲ့ရဲထိတ်တိုက်တွေ့နေချင်းအဲ့ဒီနောက်ကိုကတ်လာတဲ့နောက်တယောက်ကိုရဲကအနီးကသနက်နဲ့ပစ်လိုက်တဲ့ဗီဒီယိုတွေလည်းအွန်လိုင်းမှာပြန့်နှံ့နေပါတယ်။ရင်ဘတ်နေရာကိုတနက်ထိမှန်ခဲ့တဲ့အသက်21နှစ်အရွယ်ဆန္ဒပြသူဆေးရုံမှာခွဲစိတ်ကုသခံခဲ့ရပြီးစိုးရိမ်ရတဲ့အခြေအနေမှာရှိနေသေးတယ်လို့ဆေးရုံကပြောပါတယ်။ဆန္ဒပြသူတချို့နဲ့အငင်းပွားခဲ့သူတယောက်ကိုဆန္ဒပြသူတွေကလောင်စာနဲ့ပတ်ဖြန်းပြီးမိရှို့မှုလည်းဖျက်ခဲ့ပါတယ်။အဲ့ဒီသူကိုလည်းဆေးရုံတင်ထားရပါတယ်။ဩစတြေးလျနိုင်ငံမှာတော့မီးကြီးကျယ်လောင်ကျွမ်းနေတဲ့ New South Wales ပြည်နယ်မှာအပူချိန်မြင့်တက်ပြီးလေပြင်းတိုက်ခတ်နေတာကြောင့်ဘယ်တော့ကားမှနဲ့မတူတဲ့အန္တရာယ်ကြုံနေရပါတယ်။နိုင်ငံမှာအန္တရာယ်အများဆုံးတော်မီလောင်ကျွမ်းတဲ့သတင်းပတ်ဖြစ်နိုင်တယ်လို့မီးသက်တပ်ဖွဲ့အကြီးအကဲကသတိပေးထားပါတယ်။တော်မီလောင်ကျွမ်းမှုပေါင်း60ထက်မနည်းရှိနေတဲ့ New South Wales ပြည်နယ်မှာအရေးပေါ်အခြေအနေထုတ်ပြန်ခဲ့ပါတယ်။အရှေ့ပိုင်းကဒီ Queensland ပြည်နယ်မှာလည်းတော်မီလောင်ကျွမ်းမှုပေါင်း50လောက်ရှိနေပြီးတော့Western Australia နဲ့ South Australia ပြည်နယ်တွေမှာလည်းတော်မီလောင်ကျွမ်းမှုတွေရှိနေပါတယ်ရှင်။အိန္ဒိယနိုင်ငံ New Delhi မြို့တော်မှာမီးခိုးတွေပိတ်ပိတ်ပြီးတော့လေတုညဉ့်ညံ့မှုအခြေအနေဒီကနေ့ပြန်ဆိုးလာပါတယ်။ပြီးခဲ့တဲ့သတင်းပတ်ကလေတုအခြေအနေအနည်းငယ်ပြန်ကောင်းလာပြီးရာသီဥတုတတရရပြန်ဖြစ်လာခဲ့ပြီးတဲ့နောက်မှာဒီကနေ့မှာတော့တခါမီးခိုးငွေတွေနဲ့ပြန်ဆိုးလာတာဖြစ်ပါတယ်ရှင
်။တနင်္လာနေ့ညဘက်ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကမက်ကင်ပြူထွေးဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ20 kHz 15113ည၊လိုင်းဒိုမီတာ25 kHz 11823ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။ဗီဒီယိုသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ဗီဒီယိုကိုအားပေးနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.